Farrakka in Burmese.
မင်္ဂလာပါရှင်ဖီလီအမေရိကန်တိုင်ရဲ့2020ပြည့်နှစ်မလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလမီတာ190လို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bami News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညကျမရှင်ဒီကနေ့ညပတ်သတင်းတွေကိုတော့ကိုကျကျော်သိန်းနဲ့ကျမအောင်လာတို့ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကိုသို့သမရရှိချင်းမီဒီကနေ့တွားရောက်ပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်တွေအကြီးအကျယ်ပြန့်နှံ့နေပေမဲ့လည်းဂျပန်နိုင်ငံတိုကျိုမှာဒီနေ့ကျင်းပမဲ့တိုကျို2020အိုလံပစ်အားကစားပွဲတွေကိုဇူလိုင်လမှာမဖြစ်မနေဖွင့်လှစ်သွားမယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားရောမြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းမျိုးကြောင့်လာမဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းစင်ချောင်းကင်းရှင်းကြောင်းဆေးစစ်ချက်ယူရမယ်လို့ဆိုမျိုးမြန်မာတိုင်းရောက်ကသတင်းထုတ်ပြန်ပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှတွေထဲမှာတော့တရုတ်ယွမ်ငွေဈေးကျသွားတဲ့အတွက်မြန်မာတရုတ်နေဆက်ကုန်စည်ထိခိုက်နေတာအကြောင်းနဲ့ပတ်သက်လို့
ဘာပဲတက်ငွေလဲကျတဲ့အခါကျတော့တော်တော်လေးလေမတော့ဒီငွေလဲလုံးပေါ်မှာမူတည်ပြီးတော့တော်တော်များများတော့ဈေးတော့ရိုက်ကြတယ်ဒီကောင်ကြီး
မူဆယ်နက်ခန်နေဆက်ကုံတွေများအတွင်ရေးမှုရဲ့ပြပြချက်နဲ့တူနားဆင်ရပါမယ်။အိန္ဒိယနဲ့မြန်မာနေဆက်ကုံတွေရေးခိတ်တွေကိုလည်းကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့အိန္ဒိယနိုင်ငံဘက်ကပိတ်လိုက်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့မနေ့အင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းခီးစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းစုပ်ချုပ်ဖို့ကြိုးစားနေတဲ့အချိန်လူစုလူဝေးလုခဲ့တယ်ဆိုပြီးတော့ဝေဖန်ခံခဲ့ရပါတယ်။ချင်းနဲ့ရခိုင်ကမြို့နယ်တချို့မှာအင်္ဂါနေ့ကတိုက်ပွဲတွေဖြစ်ပြီးတော့တိုက်ဆုံတိုင်ရာရသူတွေလည်းရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်အဓိကကိုဆက်ပြန့်နှံ့ရာတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့သွားရောက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံသမားလူ10,000ကျော်ကူးစက်ခံရပြီးတော့3,100ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ဝူဟန်ကိုသမ္မတရှီပထမဆုံးသွားရောက်တာပါ။ဆေးဝါးနှံတွေနဲ့လူနာတွေကိုသမ္မတရှီသွားရောက်တွေ့ဆုံမှဖြစ်တယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြေညာဆစ်ဆေးသွားမယ်လို့တရုတ်အစိုးရသတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံမှာယောဂတဲ့အသည့်ဆက်ကုပ်ဦးတွေ့ရှိကြောင်းဂျပန်ကျန်းမာရေးတာဝန်ရှိသူတွေကကြေညာခဲ့တဲ့နောက်ဝူဟန်မြို့ကိုသမရရှိအခုလိုတွေ့ရောက်တာလည်းဖြစ်ပါတယ်။တခြားကမ္ဘာနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်မြင်းမြန်ဆန်းဆန်းကူးစက်နေပေမဲ့လို့တရုတ်နိုင်ငံမှာတော့ကူးစက်မှုအနည်းတစ်ထက်နည်းလာတာပါ။တရုတ်မှာကူးစက်ခံရထားရသူ90ရာခိုင်နှုန်းကတော့ပြန်ပြီးတော့နေထိုင်ကောင်းလာပါပြီ။ယောဂကူးစက်ပြန့်နှံ့မှုထိန်းချုပ်ဖို့ကြိုးစားခဲ့တဲ့တရုတ်တာဝန်ရှိသူတွေကလူစုလူဝေးတွေနဲ့နိုင်ငံတွင်ခီးသွွာလာတာမျိုးမလုပ်ဖို့ကန့်သတ်တားမြစ်ပြီးတော့မြို့အတော်များကိုလည်းအဝင်ထွက်တွေပိတ်ထားခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9,000ကျော်နဲ့သေဆုံးသူ460ထက်မနည်းရှိနေတဲ့အီတလီနိုင်ငံကတော့တရုတ်ပြည်ရင်ယောဂကူးစက်သူအများဆုံးဖြစ်ပါတယ်။အစောပိုင်းကတော့နိုင်ငံမြောက်ပိုင်းကိုပဲအီတလီအစိုးရကအသွာလာကန့်သတ်ခဲ့ပေမဲ့လို့အင်္ဂါနေ့မှာတော့လူရေ160ရှိတဲ့တနင်္ဂနွေလုံးကိုခီးသွွာလာခွင့်ကန့်သတ်ပိတ်ပင်လိုက်တာပါ။ဤတော့မှာတော့ကိုရိုနာကြောင့်သေဆုံးသူဒီကနေ့54ဦးတိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူ192ဦးထိရှိသွားပါပြီ။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ရှိသူလူတယောက်နဲ့နိုင်ငံရေးအစည်းအဝေးတစ်ခုလက်တလောအတူတက်ခဲ့တဲ့အထက်လွှတ်တော်အမှန်4ရောက်တော့ကလည်းသူတို့သဘောဆန္ဒနဲ့တီးခြားခွဲပြီးတော့နေနေကြပါတယ်
။ကမ္ဘာ့ရေနံစင်းစင်းလုံးကျဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်တနင်္လာနေ့ကအစဒေသအစုရှယ်ယာဈေးတွေအကြီးအကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်လက်ရှိအမေရိကန်အစုရှယ်ယာဈေးကွက်ဖွင့်တဲ့အချိန်မှာလည်းဈေးတက်နေတာတွေ့ရပါတယ်။ဂျပန်နိုင်ငံကနီကေးအစုရှယ်ယာညွှန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပြီးမြန်နောက်ပိုင်းမှာတိရခိုင်နှုန်းလောက်တက်ကြခဲ့ပြီးဟောင်ကောင်ဟန်ဆန်အညွှန်ကိန်းက1.4ရာခိုင်နှုန်းအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟိုင်းအညွှန်ကိန်းကတော့2ရာခိုင်နှုန်းလောက်ဈေးတက်ပါတယ်။ဥရောပဈေးကွက်တွေမှာလည်းအစောပိုင်းကအတက်ပြခဲ့ပါတယ်။လက်ရှိအမေရိကန်အစုရှယ်ယာဈေးကွက်မှာတော့ရာခိုင်နှုန်းတိရခိုင်နှုန်းကျော်ကျော်တက်နေတာကိုတွေ့ရပါတယ်။တနင်္လာနေ့ကတော့ကမ္ဘာ့တမန်အစုရှယ်ယာဈေးကွက်ဒီမှာအတော့ကိုဆိုးရွားတဲ့ဈေးကျဆင်းမှုနဲ့ကြုံခဲ့ရတာပါ။နယူးယောက်အစုရှယ်ယာဈေးကွက်မှာ900ခိုင်နှုန်းကျော်ဈေးကျခဲ့ပြီးအာဆဈေးကွက်တွေမှာ900ခိုင်နှုန်း၊ဥရောပဈေးကွက်တွေမှာ800ခိုင်နှုန်းလောက်အတီးအီးကျသွားခဲ့တာဖြစ်ပါတယ်။ကမ္ဘာရေနံစင်းဈေးတို့မှာစံဖြစ်သတ်မှတ်ထားတဲ့ Brent ရေနံစင်းဈေးဟာတနင်္လာနေ့က24ခိုင်နှုန်းအထိကျဆင်းသွားခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်လာပါတယ်
။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်တွေအကြီးအကျယ်ပြန့်နှံ့နေပေမဲ့ဂျပန်နိုင်ငံတိုကျိုမြို့မှာဒီကနေ့ကျင်းပမဲ့ Tokyo 2020 Olympic အားကစားပွဲတွေကိုဇူလိုင်လမှာမဖြစ်မနေဖွင့်လှစ်သွားမယ်လို့ဂျပန် Olympic ရဲ့ရာဝန်ကြီးအပါအဝင်ဂျပန်တာဝန်ရှိသူတွေကကတိပြုပြောဆိုကြပါတယ်။ဆူနာမီရေလိုင်းတန်တဲ့2011ခုနှစ်နျူကလ িয়ার ယိုစိမ့်မှုဘေးအန္တရာယ်ကနေပြန်ပြီးတော့အနလန်ထူလာတဲ့အနေနဲ့အခုကျင်းပမဲ့ Olympic ပွဲကိုပြန်လည်အနလန်ထူလျင်းနဲ့မတန်ဆွမ်း Olympic ပွဲလို့အဓိပ္ပာယ်ရတဲ့ Recovery Olympics and Paralympics ဆိုပြီးတော့နာမည်ပေးထားတာပါ။ Olympic Olympic boy Jimbabu, Damatare Dai, Olympic Azabori, Jimbanema Pidalove, a season Shuisamu, Piosu, Sunitara Mumashibulule, Japan Siboye, Jale, Umo, Lai, Tanaya, Wunjiga, Piosu, Gerawa, Coronavirus, Gusamujang, Jimbo, Gonglong, and Ebo, Diga, Atania, Japaning, Ayakunga, Yule, a TJ, Tika, Ninazi, Kerale, Chipare.
The uncertainty in the global situation, there are no plans yet to loosen.
ရှိမှာကတော့ကမ္ဘာဒေသအများပြားမှာပြန့်နှံ့ကူးစက်နေတဲ့အခြေအနေကြောင့်နောက်ထပ်ကန့်သတ်မှုတွေချမှတ်ထားပါတယ်လို့အချို့လူမျိုးကယ်ယူလမ်းကပြောတာပါ။ကမ္ဘာနေရာအများပြားမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတာရဲ့ရိုက်ခတ်မှုတွေစီတစ်ပိုင်းကြောင့်အာရှဒေသဆုရှရာဇင်းတို့နေစံချိန်တင်ကြဆင်းခဲ့ပြီးတဲ့နောက်ကယ်ယူလမ်းရဲ့အခုကြေညာချက်ထွက်လာတာပါ။ဒီတော့တွင်မှာပဲစင်က ပြတာမျိုးမရှိပါဘူးလို့သင်းမောကကြေညာခဲ့တဲ့ကြောင်းစင်ကာပူစိတ်ကဲအာဏာပိုင်နဲ့ခီးတော်လိုက်ဘိုးအဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။သင်းမောဘောကခီးတယ်လေအားလုံးကိုအစောပိုင်းမှာကိုပူချိန်တိုင်းတာစစ်ဆေးခဲ့တယ်လို့ဒီသင်းမောဘောမတက်ခင်အရင်ကခီးသွားခဲ့ပြီးတဲ့နောက်ကြောင်းကိုလည်းစစ်ဆေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီသင်းမောဟာစင်ကာပူကနေလွန်ခဲ့တဲ့သတင်းတစ်ပတ်မတ်လ3ရက်နေ့ကထွက်သွားတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အင်ကာနေညာဖက်ထိတ်တန့်ရောက်တဲ့တင်တွေကိုဆက်ပြီးတော့တင်ပြနေပါတယ်။တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းအမျိုးမျိုးကြောင့်လာရောက်မဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းဆေးစစ်ချက်ရယူရမယ်လို့ဆိုးမြို့မြန်မာတန်ယုံကတင်ထုတ်ပြန်ထားပါတယ်။ကိုရီးယားနိုင်ငံကသတ်မှတ်ပေးထားတဲ့သက်ဆိုင်ရာဆေးရုံစေခံတွေကနေ COVID-19 ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းကြိုတင်ဆေးစစ်ချက်ယူထားသူတွေကိုတော့မြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်ပြုမယ်လို့မတ်လ10ရက်နေ့အနည်းဆွဲတဲ့မြန်မာတန်ယုံကတင်ထုတ်ပြန်ထားတာပါ။ဆိုးမြို့မှာရှိတဲ့မြန်မာတန်ယုံမှာပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေအနေနဲ့လည်းကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းထောက်ခံစာကိုတစ်ပါးတည်းပူရဲတင်ပြရမယ်လို့လည်းဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့လက်တလောအခြေအနေတွေကြောင့်အခုထုတ်ပြန်လိုက်တဲ့စီကံတွေမတ်လ12ရက်နေ့ကနေစပြီးတော့အသက်ဝင်မှာဖြစ်ပြီးအပြောင်းအလဲရှိရင်ထပ်ပြီးတော့သတင်းထုတ်ပြန်ကြေညာသွားမယ်လို့လည်းဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9500ကျော်ရှိနေပြီးတော့တရုတ်နဲ့အီတလီနိုင်ငံပြည်ရင်တတိယအများဆုံးကူးစက်ခံထားရတဲ့နိုင်ငံလည်းဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးပိုင်းအခြေတည်းတွေရင်ဆိုင်နေရချိန်မှာနိုင်ငံတကာအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ပတ်သက်ပြီးအခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံဗန္ဓာယဝန်ကြီးတွေဒီကနေ့ဗီယက်နမ်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဗီယက်နမ်နိုင်ငံဒါနာမြို့မှာလုပ်တဲ့တွေ့ဆုံဒီစည်းဝေးပွဲတွင်ဒေသပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တစ်ခုဖြစ်တဲ့ RCEP ကိုအပြီးသတ်ပြင်ဆင်ကြမယ်လို့လည်းခန့်မှန်းထားပါတယ်။ RCEP ဟာအာဆီယံဖွဲ့ဝင်ဆက်နိုင်ငံနဲ့ဩစတြေးလျတရုတ်ဂျပန်တောင်ကိုရီးယားနဲ့နယူးဇီလန်တို့အကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုဖြစ်ပါတယ်။RCEP ကိုဒီနှစ်ကုန်ပိုင်းမှာလက်မှတ်ရေးထိုးကြမယ်လို့ခန့်မှန်းပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံတွေလည်းအဖို့ဝင်ဖြစ်ပါဝင်နေတဲ့အာဆီယံဟာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံ့မှုပိုင်းမှာတရုတ်နိုင်ငံပေါ်အဓိကမြှင့်ခိုအားထားနေရတာပါ။အာဆီယံဆယ်နိုင်ငံထဲမှာမြန်မာနဲ့လာအိုကလွဲလို့ကျန်တဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားတဲ့အကြောင်းပြောထားပြီးဒီကနေ့ထိဆိုရင်စင်ကာပူမှာအယောက်160ကျော်မလေးရှားမှာ118ယောက်ထိုင်းမှာ53ယောက်ကူးစက်ခံရပြီးတော့ထိုင်းနဲ့ဖိလစ်ပိုင်တို့မှာလူတဦးစီတည်ဆုံထားပြီးဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံစစ်အခြေစိုက်စခန်းတစ်ခုကနေအမေရိကန်တပ်ဖွဲ့တွေစပြီးတော့ရုတ်သိမ်းနေပြီလို့အမေရိကန်တာဝန်ရှိသူကဒီကနေ့ပြောပါတယ်။တိုက်ပွဲတွေကြေကြေပြန့်ပြန့်ဆက်ဖြစ်နေပြီးတော့နိုင်ငံရဲ့အချက်အတဲနဲ့ကြုံနေရချင်းအာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဒီကနေ့စတင်ဖို့ရှိနေချိန်မှာပဲအမေရိကန်တပ်တွေစပြီးတော့ရုတ်သိမ်းနေတဲ့အကြောင်းပြောတာပါ။အမေရိကန်နဲ့တာလီဘန်အဖွဲ့ကြားပြီးခဲ့တဲ့လကကာတာနိုင်ငံဒိုဟာမြို့မှာလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရတာလီဘန်အဖွဲ့အနေနဲ့လုံခြုံရေးဆိုင်ရာကတိကဝတ်တွေကိုထိန်းသိမ်းသွားမယ်ဆိုရင်အာဖဂန်နစ္စတန်မှာရှိတဲ့ပြည်ပတပ်ဖွဲ့တွေ14လအတွင်းရုတ်သိမ်းရမှာလည်းဖြစ်ပါတယ်။သဘောတူညီချက်အရလက်ရှိအမေရိကန်တပ်ဖွဲ့ဝင်အရေအတွက်12,000လောက်ကနေဇူလိုင်လလည်းနောက်ဆုံးထားပြီးတော့ကနဦးအစ်စ်မှာ8,600လောက်ထိရှော့ချပို့နေအာဖဂန်နိုင်ငံတဝန်းအမေရိကန်စစ်အခြေစိုက်စခန်း20လောက်ထက်က9ခုကိုပိတ်ပစ်ရမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်လ်မန်ပြည်နယ်ရဲ့မြို့တော်လက်ဆာဂါမှာရှိတဲ့စစ်အခြေစိုက်စခန်းနဲ့အရှေ့ပိုင်းကဟီရတ်ပြည်နယ်မှာရှိတဲ့နောက်ထပ်အခြေစိုက်စခန်းတစ်ခုကနေတပ်ဖွဲ့တွေစပြီးတော့ရုတ်သိမ်းနေတဲ့အကြောင်းအမေမဖော်လို့တဲ့အမေရိကန်တာဝန်ရှိသူတို့က AFP သတင်းဌာနကိုပြောပါတယ်။ Helmand Pinene Imijin, Kandahar Pineruha, Taliban Ria Kaimania Ripiro, Session Nija, Sibu Edwin, Taliban Rene American British Taparija, Abjentanson Tiber Chup, Chikere, the Darule Pipare.
၂၀၁၀ပြည်အမေရိကန်သမ္မတယူကော့ဘွဲမှာဒီမိုကရက်တစ်ပါတီကိုကူစားပြုပြီးရှင်ပြိုင်မဲ့သမ္မတလောင်းတွဲပါတီဝင်အကျိုးရွေးချယ်ပွဲတွေလုပ်နေတာမှာဒီကနေ့အင်္ဂါနေ့မှာတော့မီရှိဂန်ပြည်နယ်ဘာဝင်ပြည်နယ်၆ခုမှာအကျိုးရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်ဒီကနေ့အကျိုးရွေးချယ်ပွဲလုပ်မဲ့ပြည်နယ်၆ခုထဲမှာမီရှိဂန်ပြည်နယ်ဟာအကြီးဆုံးဖြစ်ပြီးလက်ရှိအချိန်ထွက်ထ နိုင်ရခဲ့တာပါ။ဒါပေမဲ့အခုတော့မစ္စတာဘိုင်ဒန်ကဆယ်ရာခိုင်နှုန်းထက်မနည်းထောက်ခံမှုပိုရနေပါတယ်။ဒီကနေ့အကြိုရွေးချယ်ပွဲလုပ်မဲ့တခြားပြည်နယ်တွေကတော့ဝါရှင်တန်၊မစ္စဆိုရီ၊မစ္စဆိပ္ပီ၊အိုင်ဒါဟိုနဲ့မြောက်ဒါကိုတာပြည်နယ်တွေဖြစ်ပါတယ်။ဒီကနေ့မလ3ရက်နေ့တုန်းကပြည်နယ်14ခုမှာ Super Tuesday အကြိုရွေးချယ်ပွဲတွေလုပ်ခဲ့ပြီးကြတဲ့ကဆိုရင်အခုအကြိုရွေးချယ်ပွဲတွေဟာပထမဆုံးပြန်ကျင်းပတဲ့ရွေးချယ်ပွဲတွေဖြစ်ပါတယ်။အဲဒီ Super Tuesday အကြိုရွေးချယ်ပွဲတွေမှာတော့မစ္စတာဘိုင်ဒန်ကပြည်နယ်10ခုမှာနိုင်ရပြီးမစ္စတာဆန်ဒါစ်ကကယ်လီဖိုးနီးယားအပါအဝင်ပြည်နယ်4ခုမှာအနိုင်ရခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်လွိုက်ခမ်းကျွာမှာခမန်းချေမြမကြက်ငွေကာလာတန်ဖို113ဘီလီယံရှိတဲ့မူရစ်စေဝါတွေမူရစ်စေဝါချက်ပစ္စည်းတွေကိုဖမ်းဆီးမိတယ်လို့မြမတပ်မတော်ကာကွယ်ရေးဦးစီးချိုယုံကမတ်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။လွိုက်ခမ်းကျွာကနေထွက်ပြေးတိမ်းရှောင်နေတဲ့ဦးချမ်းဘောပိုင်အိမ်ကနေ WY စရမ်းမှာဆေးကြွဆေးပြားတွေ88စရမ်းမှာပန်းရောင်ဆေးကြွဆေးပြားတွေအပါအဝင်အခြားမူရစ်စေဝါချက်အမှသုံးတဲ့ဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။နောက်ထပ်ကလည်းခမန်းကာလာကျပ်ငွေ 3.9 ဘီလီယံကျော်ဖို့ရှိတဲ့အလားတူဆေးကြွဆေးပြား18သိန်းကျော်ဒိန်းဖြူ 1,420 ဂရမ်နဲ့မူရစ်စေဝါချက်အမှသုံးတဲ့အခြားဆက်ဆက်ပစ္စည်းမျိုးစုံကိုပန်ရှင်မဲ့အဖြစ်ဖမ်းဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကုတ်ခိုင်မြို့နယ်ထဲကကောင်းခါနဲ့လွိုက်ခမ်းမြို့အနီးပဝန်းကျင်ဒေသကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကဖေဖော်ဝါရီလ28ရက်နေ့ကနေတိလ10ရက်နေ့အထိနေနေရှင်းလင်းခဲ့တာမှာမူရစ်စေဝါအပြင်လက်နက်မျိုးစုံကိုပါဖမ်းဆီးမိခဲ့တယ်လို့လည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကတင်ထုတ်ပြန်ထားတာပါ။အခုလိုရှာဖွေဖမ်းဆီးမိတဲ့အထက်မှာစိတ်ကြွဆေးပြားမျိုးစုံ၊ဘိန်းဖြူ၊ဘိန်းညို၊ဘိန်းဖြူခဲ၊ဘိန်းစီခဲ၊ဆေးပြားမုံ၊ဘိန်းစိမ့်နဲ့ဆေးဝါးချက်ပစ္စည်းမျိုးစုံအပါအဝင်စုစုပေါင်းမြန်မာကျပ်ငွေခမန်းတန်ဖို့144ဘီလီယံကျော်ဖို့ရှိတဲ့အကြောင်းတင်ထုတ်ပြန်ထားတာဖြစ်ပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြပြပေးခဲ့ကြတာပါရှင်။ဖေရေကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာမှ855ကိုဆက်သွယ်နိုင်သလို email လိပ်စာ farmis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါရဲ့ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့အရင်ဆုံးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုပြောပြကြပါရစေ။မြန်မာကျပ်ငွေနဲ့လဲလှယ်တာမှာတရုတ်ယန်ငွေဈေးထိုးကျသွားတဲ့အတွက်မြန်မာဘက်ကနေပြီးတော့တရုတ်နိုင်ငံကိုကုန်စည်တင်ပို့နေတဲ့ကုန်စည်ဒိုင်တွေအနေနဲ့အခက်အခဲထပ်ပြီးတော့ကြုံနေရပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်စီးပွားရေးနဲ့ရောင်းဝယ်တွေမှာအခက်အခဲအမျိုးမျိုးကြုံနေရတဲ့အချိန်မှာပဲတရုတ်နဲ့ကုတန်ရောင်းဝယ်နေတဲ့မြန်မာကုန်တွေတွေလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာပါ။ဒီအကြောင်း VOA သတင်းတောက်မတ်အိတ်တန်တာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့မြန်မာတရုတ်နှစ်နိုင်ငံကြားကုန်စည်ပို့ဆောင်ပေးနေတဲ့မူဆယ်ကုန်သွယ်ရေးဂိတ်ကိုဖေဖော်ဝါရီ23ရက်နေ့ကမှပြန်ဖွင့်ပေးခဲ့တာပါဒီလိုဖွင့်ပေးခဲ့ပြီးတရင်နှစ်ပတ်ကျော်အကြာမှာပဲရွှန်စည်းထိုးကျသွားတဲ့ပြဿနာကိုရင်ဆိုင်နေကြရပါတယ်ဒီလိုရွှန်စည်းထိုးကျသွားတာကြောင့်ကုန်တယ်တွေအနေနဲ့အရောင်းဝယ်ဖြစ်အောင်လုပ်နေရပေမဲ့အမျက်တော့မရနိုင်ဘူးလို့မူဆယ်နန့်ခန်နယ်စပ်ကုန်သွယ်ရေးကုန်တယ်များအတင်းအတွင်းရေးမှူးဦးဆိုင်ထွန်းကိုကိုကပြောပါတယ်င
ွေစည်းတွေကျနေတော့ဝဇင်းအဲ့ငွေတန်းလုံးနဲ့ကြာနေတဲ့ခါကျကိုယ့်ရဲ့ပို့ပုံမှာရောင်းလို့ရရတာဆိုငွေတန်းလုံးမှာပြန်လာတဲ့ခါကျလည်းနည်းနည်းတော့ရောင်းမယ်နည်းနည်းဖြစ်တယ်ဆိုတော့ဒါလည်းညက်ကဖိုတိုကြီးမထွက်ပါဘူးကြီးအဲ့မှာဆိုကျွန်တော်ရောင်းလိုက်တယ်ဂျွန်းနဲ့ရောင်းတာဟုတ်ဒါပေမဲ့တက်ငွေနဲ့ပြန်လာတဲ့ခါကျတော့နာပဲကြီးမနေ့ဒီငွေလဲလုံးပေါ်မှာမူတည်ပြီးတော့တော်တော်များများတော့ဒီရက်တော့ရိုက်တယ်ကြာဒီကောင်ကြီးဖိုးချသွားတော့ဒီစက်ပိုင်းလေးကိုဖိုးချသွားပြီးဖြစ်ဘူးပေါ့နော်ကြာလည်းနည်းနည်းပေါ့ဟမ်ရုံးခဲ့တဲ့ဒီငါးနှစ်တုန်းကတော့တခါတို့ဘာလဲ။ဒါမှမဟု
တ်တရုတ်ယွမ်ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းဟာပုံမှန်အားဖြင့်တရုတ်ကိုကျပ်200ပတ်ဝန်းကျင်ရှိခဲ့တာကနေမတ်လ10ရက်နေ့မှာတရုတ်ကိုမြန်မာကျပ်ငွေ190ထိကျသွားပါဗါတယ်။တလင်းလာနေ့မနက်ပိုင်းကဆိုရင်တရုတ်ကို182ကျပ်ကျသွားခဲ့ပြီးတော့အင်္ဂါနေ့မှာတော့နည်းနည်းပြန်တက်လာပါဗါတယ်။ဒါကနှစ်နှစ်အတွင်းမှာပထမဦးဆုံးအကြိမ်စံချိန်တင်ကျဆင်းတာဖြစ်ပြီးမြန်မာတစ်သီးပွဲရုံတွေနဲ့ကုန်တယ်တွေအနေနဲ့ ငွေကြေးစည်းကွက်မှာအထင်အနေကြရတယ်လို့ဆိုပါတယ်
ဖြစ်တတ်ပါတယ်နေ့စဉ်လို့လို့ဖြစ်တတ်ပါတယ်ငွေစည်းရတဲ့ကြာတမ်းမဲ့ဒီငွေစည်းရဒီမိနစ်အတွင်းမှာတော့ငြိမ်နေတာပေါ့နော်တက်ပဲရှိတော့အခုကြတော့နည်းနည်းရုပ်တွေထိုးကြတော့ရောင်းရတာဈေးကမရငွေဈေးကမကျတယ်ဆိုတော့ဒီမှာအလိုမျိုးကျကျတယ်ပေါ့ဈေးကအကျကျငွေကြီးအကျကျပေါ့အေးချင်းလေးကျကျအဲ့ဒါကိုကွန်ဆူဂျွန်ဂျုံနေရတော့
ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်အမေရိကန်ဘိုဟိုဘဏ်ကဘဏ်တွန်းလုံးလျှော့ကျတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်တပတ်အတွင်းမှာပဲအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာလည်းဒေါ်လာကိုကျပ်တရာပတ်ဝန်းကျင်အထိဈေးကျသွားပါတယ်။မတ်လ4ရက်နေ့မှာဒေါ်လာကိုကျပ်1400ကျော်ရှိခဲ့တာကနေမတ်လ9ရက်နေ့မှာတော့1300အထိကျသွားခဲ့ပါတယ်။ဒီနေ့မတ်လ10ရက်နေ့ညနေ3:00ခွဲအချိန်မှာတော့ဒေါ်လာကို1320ကျပ်ပြန်ဖြစ်လာပါတယ်။ဒေါ်လာဈေးအပြင်ပြည်တွင်းရွှေဈေးနဲ့စက်သုံးစီဈေးတွေပါအခုရပိုင်အတွင်းထိုးကျလာနေတာကိုတွေ့ရပါတယ်
။မတ်အင်တန်တာထောင်းဆောင်ဆန်းတင်ပြခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဈေးကွက်အခြေအနေကနေခုအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့ဆိုပြီးအိန္ဒိယနိုင်ငံဘက်ကနေနယ်စပ်ကုန်သွယ်ရေးရဲ့အဓိကဝန်ပေါက်ဖြစ်တဲ့မိုးရီတမူနယ်စပ်ဂိတ်တွေကိုအိန္ဒိယနိုင်ငံဘက်ကဒီကနေ့စတင်ပြီးတော့ရက်အကန့်အသတ်မရှိပိတ်လိုက်ပါတယ်။ဒီလိုနယ်စပ်ဂိတ်ပိတ်လိုက်တာကြောင့်နန်ဖာလုံဈေးဟာအယောင်ဝယ်ရပ်တန့်ခဲ့တယ်လို့တမူမျိုးကနယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေလည်းရပ်ဆိုင်သွားခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတာကိုကြိုတင်ကာကွယ်တဲ့အနေနဲ့အိန္ဒိယနိုင်ငံဘက်ကတရားမဝင်ဝင်ပေါက်တွေကိုလုံးဝပိတ်ပင်ထားခဲ့တယ်လို့တရားဝင်ဝင်ထွက်ခွင့်ပြုထားတဲ့ဂိတ်တွေမှာလည်းကျန်းမာရေးစစ်ဆေးတာတွေတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တာပါဒီကနေ့မနက်မှာတော့တရားဝင်ဂိတ်တစ်ဂိတ်လုံးကိုအိန္ဒိယအာဏာပိုင်တွေကပိတ်လိုက်တယ်လို့တမူးခရိုင်အုပ်ချုပ်ရေးယုံကတာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ်ဒီနေ့
ပိတ်ထားတယ်ဟုတ်ကဲ့အိန္ဒိယဘက်ကပါနိုင်ငံလုံးပိတ်ထားပါတယ်အဲဒါဆိုရတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လို့ပြောပါကူးစက်မှုတွေဖြစ်လာမှာဆိုလို့ပေါ့နော
်တမူးမျိုးကန်တူဖြစ်တဲ့ဦးမြင့်စောကလည်းနေဆက်အဝင်အထွက်ပိတ်လိုက်တဲ့အကြောင်းကိုအခုလိုပြောပါတယ
်ဟိုကျွန်တော်တို့ဒီကောင်ဆိုတော့ရောရောကဘူးဖြစ်လို့မဟုတ်ဘူးညအဲသူတင်ကြွယ်တာပေါ့နော်သူတင်ကြွယ်နဲ့အနေနဲ့တော့ဟိုပိတ်လိုက်ပြီးမှအဲမှာဟိုစစ်စစ်နဲ့ကျန်းမာရေးစစ်စစ်နဲ့ဒီဒီတောင်ရှိပြည်များလည်းအဲဒီတော်လည်းမယ်လို့သူရဲ့ဒီကကျွန်တော်တို့တွေ့ရတဲ့နောက်တစ်ခုပြင်ရမယ်ရေကန်တမ်းရှိကြဒီကြားလေးပြိနေတဲ့ဘောရှိတယ
်အိန္ဒိယနိုင်ငံမိုးရီမျိုးနဲ့မြန်မာနိုင်ငံတမူးမျိုးကိုဝင်ထွက်နိုင်တဲ့ဂိတ်နှစ်ဂိတ်ရှိတာဖြစ်ပါတယ်အမှန်နဲ့ဂိတ်အနီးရှိတဲ့နန်းဖာလုံဈေးကတော့နေဆက်ကုံွယ်ရေးအတွက်အရေးပါတဲ့ဈေးလေးဖြစ်ပါတယ်ဒီကနေ့မှာတော့လူအဝင်ထွက်မရှိလို့နန်းဖာလုံဈေးကဆိုင်တွေပိတ်ကုန်ကြောင်းကုန်စုံဆိုင်ပိုင်ရှင်တဦးကပြောပါတယ်
တို့ကလူလုံးဝမလာဘူးဆိုမရောင်းရဘူးလေအဲတော့ဆိုင်တော်မှတိမ့်တဲ့
တမူးမျိုးကအခြားကုံတွေတူးကလည်းအခုလိုဂိတ်တွေပိတ်လိုက်တာကြောင့်နေဆက်ကုံတွယ်ရေးဟာရပ်ဆိုင်သွားတယ်လို့ပြောပါတယ
်နေဆက်ကုံတွယ်ရေးကကိုလောလောဆယ်တော့ဘာမှသွားလို့လာလို့မရဘူးနော်ကိုအကုန်လုံးပိတ်ထားတယ်ဝမ်းကရောတူးကရောဒီကထိကြိုက်တာကတော့ကျွန်တော်ဈေးသူဈေးသားတွေထိကြိုက်တော့ဗောနော်ဟုတ်ပဲကံလေထိကြိုက်တော့အများဆုံးကျွန်တော်ဒီဈေးကိုမိခိုးပြီးမှလာအယောင်ဝယ်လုံနေကြတဲ့လူလေသူတို့လည်းထိကြိုက်တာပဲသူဈေးကကန်တာမရှိပိတ်ထားတယ်ဆို
အိန္ဒိယမြန်မာနယ်စပ်ဂိတ်တွေကိုဖြတ်တန်းသွားလာရမှာတော့နှစ်နိုင်ငံစလုံးကကျန်းမာရေးစစ်ဆေးတာတွေဆောင်ရွက်ပြီးမှဝင်ခွင့်ပေးထားတာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကျုံနိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့ပြီးအခုအခါနိုင်ငံပေါင်း114နိုင်ငံကိုကူးစက်ထားပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့လူ90ကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပေမဲ့မိုးရီဘက်မှာတော့ကူးစက်ထားသူရှိမရှိဆိုတာကိုအတိအကျမသိရသေးပါဘူး။မြန်မာနိုင်ငံကတော့ကူးစက်သူမရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။
အိန္ဒိယမြန်မာနယ်စပ်ကနောက်ထပ်ကုန်သွယ်ရေးရဲ့ဝင်ထွက်ဂိတ်တစ်ခုဖြစ်တဲ့ရခောရာမီဇိုရန်နယ်စပ်ဂိတ်ကိုလည်းဒီကနေ့ညနေပိုင်းမှာပဲစတင်ပိတ်လိုက်ပြီးဆိုတဲ့အကြောင်းသတင်းရထားပါလေရှင်။အခုတော့ဆန်းစုကြည်ရဲ့ရှမ်းပြည်မြောက်ပိုင်းခရီးစဉ်ကိုအလှည့်ပေးကြပါမယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့အင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းလာရှုမြို့ခီးစဉ်အတွင်းဒေသခံလူထုနဲ့တွေ့ဆုံတဲ့အချိန်မှာကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အလေးပေးပြောသွားတယ်လို့ဒီနဲ့ NLD တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းအခုလိုဗိုင်းရပ်စ်ပိုအန္တရာယ်ရှိနေတဲ့အချိန်မှာလူမှုစီဝေးပွဲလုပ်တဲ့ပေါ်ဝေဖန်ပြောဆိုနေတာတွေလည်းရှိကြပါတယ်မြို့တော်ခမ်းမတွေ့ဆုံပွဲမှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုတီးခြားဖိတ်ထားတာမရှိခဲ့ပေမဲ့ တွေ့ဆုံပွဲကျင်းပနေချိန်မှာဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်ကန့်ကွက်စာတွေဖြန့်တဲ့လှုပ်ရှားမှုတချို့တော့ရှိခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါအင်ကာနေ့မနေ့ပိုင်းမှာနိုင်ငံတော်တန်ပင်ကပုတ်ကူဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကိုရောက်ရှိလာပြီးလာရှုမြို့ပြည်သူ့စေယုံအစိမ့်မြင့်တင်ခြင်းစီမံကိန်းအစိမ့်နှစ်အဖြစ်စေယုံစာဦးအသစ်လွှဲပြောင်းပေးအပ်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပြီးမြို့တော်ခန့်မှန်းမှာလူထုတွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်ဒီတွေ့ဆုံမှုအခြေအနေကတော့ရှမ်းပြည်နယ်မြောက်ပိုင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးဆိုင်မြင့်မောင်ကအခုလိုပြောပါတယ်
။ဒူလာရာကနာရှိုးမှာဂျပန်ကဒီတဲ့ဆေးရုံချေကုန်လာတယ်။အဲဒီဖွဲ့ပေါ်နေကြတော့မှမြို့တော်ခမ်းမမှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာသူစပြောတာကရှမ်းပိုင်းနဲ့ပတ်သက်ပြီးပြောပါတယ်။ဒီလိုလက်ဆွဲပြီးမှသူမလို့ဆက်နိုင်တာကိုအခြေအနေကနားလည်ခွင့်တော့ဖို့ဘာကြောင့်လဲဆိုရင်ရှမ်းပိုင်းဘူးကြီးကဥပိ္ပိ့မယ်ပြောတာကြောင့်မလို့လက်ဆွဲနှုတ်ဆက်ခြင်းမလို့ဖို့တဲ့သူ့ကိုတံပေးထားလို့ဒီအဲ့ဒါမပြောရတဲ့အကြောင်းဒီလူတွေကလည်းအဲ့လိုပဲပေါ့နော်။ကျမကြီးခိဆက်သူအဲ့ဒီပုံမှာအဓိကထားပြီးတော့မှပြောပါလေ။ကျန်တာကတော့ဒီလူတွေရဲ့လူရဲ့မျိုးနည်းကိုသက်ဆိုင်ရာဝန်ကြီးတွေဟောလုပ်တဲ့မူရစေဝါအကြောင်းပြောတယ်အဓိကဘယ်လိုပါလဲ။
ဒီတွေ့ဆုံပွဲမှာကိုရိုနာဗိုင်းရပ်ကူးစက်ရောဂါနဲ့ရှမ်းပြည်နယ်အတွင်းမူရီစေဝါနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေပြောဆိုခဲ့တယ်လို့ဦးဆိုင်မြင့်မောင်ကပြောပါရယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုဝန်ကြီးကျန်းမာရေးဝန်ကြီးတောက်တာမြင့်ထွေးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးဝန်ကြီးတောက်တာဝင်းမြတ်၏နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်သိန့်စွေပါဝင်ရှမ်းပြည်နယ်ဆိုရဖွဲ့တို့ပါဝင်ပါရယ်COVID-19 ကိုရိုနာဗိုင်းရပ်ကူးစက်ရောဂါဖြစ်ပွားနေတဲ့တရုတ်နိုင်ငံနဲ့ထိစပ်နေတဲ့ရှမ်းပြည်နယ်တွင်လူစုလူဝေးနဲ့တွေ့ဆုံပွဲပြုလုပ်နေတဲ့လှုပ်ဆောင်ချက်ပေါ်နားမလည်နိုင်ဘူးလို့လာရှူမြို့နယ်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံကဆိုပါတယ
်ဒီလိုချိန်မျိုးမှာ COVID ပေါ်တော့ကိုရိုနာဗိုင်းရပ်ကြောင့်လူစုတွေ့ဆုံပွဲတွေရှောင်ကျဉ်ကြဖို့လူစုလူဝေးတွေမလုပ်ဖို့ကြောတာလည်းပြောတာပေါ့နော်ဒါပေမဲ့ဒီနိုင်ငံကိုယ်တိုင်ကအဲ့လိုလူစုလူဝေးကြီးတွေလုပ်တဲ့ဆိုတော့နားမလည်ချင်တယ်ပေါ့လေ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လူထုတွေ့ဆုံမှုမှာတာမန်ပြည်သူတွေအရပ်ဖွဲ့ဖွဲ့စည်းတွေမီဒီယာတွေအနေနဲ့မေးခွန်းမေးခွေမရခဲ့ဘူးလို့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းငင်းချမ်းရေးအရပ်ဖွဲ့ဖွဲ့စည်းအမှုဆောင်ကော်မတီဝင်မှတ်နန်းစပယ်ကပြောပါတယ
်ရခိုင်ဖွဲ့စည်းတွေကိုဖိတ်တာမရှိဘူးအမေးခွန်းမေးခွေတက်တက်ပေးရမရှိဘူးဒီမျိုးမီမျိုးဖားတွေကမေးခွန်းအရင်ယူထားတယ်အဲ့ဒါကိုဖြေရှင်းဖို့အတွက်သူတို့လည်းပြင်ဆင်လာတယ်တော့သူချင်းမတို့ဖြေချင်ဒီကုန်တန်းကုလားရှိရတယ်နည်းမီဒီယာတွေမေးခွန်းမေးခွန်းရတယ်မတွေ့ခဲ့ဘူးဆိုတော့အတော်စုခံသူ့အစိုးရနဲ့အစိုးရအဖွဲ့ဝင်တွေကိုထိန်းချောင်းတာကတကူတိုင်းစင်းပြီးတော့မှဒီလူစုနဲ့ထိန်းချောင်းတာပဲလုပ်သွားတယ် CSO မီဒီယာရဲ့အခန်းကဏ္ဍကိုသူသူကဥစားမပေးနိုင်ဘူးပြပုံစံကြီးနေရခင်
တော်အောင်စန်းစုကြည်လာရှုမျိုးကိုရောက်စင်မှာဒေတာခန့်တချို့ရဲ့ကန့်ကွက်ကြောင်းလှုပ်ရှားမှုဖြစ်စဉ်တွေရှိခဲ့ပါတယ်လူသူတွေ့ဆုံပွဲပြုလုပ်နေချိန်တွင်တော်အောင်ဆန်းစုကြည်ကိုလက်မခံအယုံကြည်မရှိစာတွေဖြန့်ဝေတဲ့ကမ်ပိန်းလှုပ်ရှားမှုတွေရှိခဲ့တယ်လို့လည်းမှတ်နန်းစပယ်ကဆက်ပြောပါတယ်
။အဖြန့်ဝေတာတော့ဒါမဲဆယ်ဖူလာတလားပေါ့နော်။တိုင်းနာတွေကအဲ့လိုပြင်ကြတဲ့ချီရဲ့ဆိုတော့ဒီပေါ်မှာပါအောင်တုံ့ပြန်တာပေါ့နော်။ဒီချိန်မှာနောက်ရ90နဲ့ပြန်ပြီးချင်းရမယ်။တိုင်းနာဒေသတွေပေါ်မှာဆိုတော့ဒါပေါ်မချိန်နဲ့လို့တုံ့ပြန်တယ်လို့ထင်တယ်
။အောင်ဆန်းကတိအောင်ဆန်းသမီးမတီရပောင်း90နေယုံနဲ့မဲပေးခွေပဲလဲပါလဲခစ်တဲ့နာစီစနစ်ဖြင့်ရှမ်းပြည်ကိုပင်လယ်ပြင်မလုတ်ရန်ရှမ်းပြည်တွင်ရေကာတာတည်ဆောက်မှုများဆက်မလုတ်ရန်အစရှိတဲ့ဆာရွက်တွေကိုလူသွားလာမှုများတဲ့နန်းဟေဝံပန်းချံလန်းလာရှုမြို့ဝင်မုတ်ဦး NLD ပါတီရုံးရှိနဲ့နားမခေါ်ရေရနာစခန်းမှာဖြန့်ဝေထားသလိုလမ်းဘေးဓာတ်တိုင်တွေမှာလည်းကတ်ထားတယ်လို့ဒေသခံတွေကပြောပါတယ်2019ခုနှစ်ဒီဇင်ဘာလ19ရက်နေ့တုန်းကတော်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်မန်အောင်မြို့ခရီးစဉ်မှာလည်းမိုင်းပတ်ကွဲမှုတွေနဲ့တွေ့ကြုံခဲ့ရပါတယ်။တော်အောင်ဆန်းစုကြည်အနေနဲ့ဒီလပိုင်းတွေမှာချင်းပြည်နယ်၊ကရင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကိုလူထုတွေ့ဆုံပွဲပြုလုပ်နေတာလာမယ့်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးဖို့အတွက်လာတယ်လို့လည်းတိုင်းသားနိုင်ငံရေးပါတီတွေကလည်းထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
။ဒေါက်ဆန်းစုကြည်ရဲ့ရှမ်းပြည်မြောက်ပိုင်းခရီးစဉ်ကြောင့်နိုင်ကိုရင်ပြောပြခဲ့တာပါရှင်။ခုမြန်မာပြည်အနောက်ဘက်ခြမ်းကတိုက်ပွဲအခြေအနေကိုလည်းအလှည့်ပေးချင်ပါတယ်။ချင်းပြည်နယ်ကပလဝါမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်နဲ့မင်းပြားမြို့နယ်တွေမှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်တို့အင်ကာနေကအထိတိုက်ပွဲပြင်းထန်ဖြစ်ပွားနေပါတယ်။မနေ့ပိုင်းကလည်းဒီကြောက်တော်မြို့မှာကြီးထိမှန်ပြီးတော့အရသာတဦးသေဆုံးခဲ့သလိုမင်းပြားမြို့နယ်မှာတော့ထိခိုက်ဒဏ်ရာရတဲ့အရသာ9ဦးထက်မနည်းရှိပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကျောက်တော်မြို့နယ်လောင်းချီကျွော်မှာရခိုင်လက်နက်ကင်အဖွဲ့နဲ့ဆိုရတတ်တို့ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်မြို့သမီးတူဦးသေဆုံးပြီးတူဦးဒဏ်ရာရရှိခဲ့တယ်လို့လောင်းချီကျွော်ဒေသခံတူဦးကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဖက်မှာလက်နက်ပြည်ကြားတာတော့ပေါ့ပါဘူးခင်ဗျာလက်နက်ဝင်လက်နက်ပြည်တာပါ။အဲလက်နက်ဝင်လက်နက်ပြည်တာကတော့ဟာသ ဆိုတော့မြေလို့ပြတာမဟုတ်ပါဘူးကျန်ပြတာကျန်ပြတဲ့အစီအမံတွေကျွန်တော်တို့ရောမှာတကူကတော့ရောနေရာတိုင်းပဲဖွင့်ချင်းပြီးပဲထုံးသွားပါတယ်နောက်တကူကတော့ဟာခြေထောက်မှာတန်ရတော့ပါတယ်အခုကတော့အဲ့ဒီဖြစ်လာတော့မပြောတတ်ပါဘူးခင်ဗျာအခုတော့ပြည်တယ်လေတခါပြင်တော့ပြင်တော့ကြာလာရမှာလေဒီနေ့ဒီမှာမိနေကိုစီလာအောင်ပဲရှိမှာပါ
ဒါပြင်မင်းပြမျိုးနေဖားပြူကြီးရပါမလဲတိုက်ပွဲပြင်းခံဖြစ်ပေါ်ခဲ့တယ်လို့အရတန်းငါဦးထိခိုက်တယ်ရရှိခဲ့တယ်လို့ဖားပြူဒေတာခံကိုထွန်းထွန်းအောင်ကပြောပါတယ်။ဒါရတူကတော့ဟိုကဦးရှိတယ်အခုသူတို့အရှင်တွေကဟိုဟာသိဟိုလေးတန်ဖားရတယ်နေရာကနေရာကဟိုရကြောက်တယောက်ကတော့ပခုမမှာမင်းကညာဟိုမိမကြီးတယောက်ကတော့ပေါ်ဖောက်တယ်နောက်မင်းကလေးတယောက်ကလေးကောင်းမှာ လန်တလုံးလောက်ပြေးသွားတယ်မျက်လုံးမှာဟုတ်တယ်အဖွားကြီးတယောက်ကမျက်လုံးမှာထိသွားတယ်ဗျအဲ့ပွဲဖြစ်တာကဒီကျွန်တော်တို့ဟာနော်လင့်နိုင်ဒိုလာကလင့်နိုင်လာကရှိမယ်အင်နိုင်လာကဒီမြေနာမဲရွာကဆိုတော့တိတ်ဆောင်နေကြတယ်တိတ်ဆောင်နေကြတော့ကျွန်တော်တို့ရွာထဲကဝင်သွားတယ်ဝင်သွားပြီးခင်ဗျားလည်းကြာမှာကျွန်တော်တို့ကဘာမှမဖြစ်တော့ဘူးဆိုပြီးဘာမှမဖြစ်တော့ဘူးဆိုပြီးပြန်ဆွဲလာကြတယ်တိတ် ိုင်ပြီးကျွန်တော်တို့အမေနဲ့လေဒီအဲ့ဒါနဲ့တင်ဆက်တယ်ကြားတာနဲ့အကောင်လုံးလက်နေကြီးတွေနဲ့ပြစ်ခတ်တာကြာအရွာတွေရွာတွေကအိမ်တွေလည်းမိလောက်မိလောက်သွားတယ်ပေါ့အိမ်ကအလုံး30ကျော်လောက်မိလောက်သွားတယ်အိတ်ပွဲက2နာရီကျော်လောက်ကြာတယ်ဗျ
မင်းများမျိုးနဲ့ဖောက်ပြူကြည်ရွာနီးမှာတပ်မတော်စီကြောင်းတစ်ခုကိုအေအဖွဲ့ကစနိုက်ပါနဲ့ပြစ်ခတ်ခဲ့ပြီးတစ်ဆုံသူတွေများပြားတာကြောင့်ကျေးရွာတွင်းကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တာဖြစ်တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကဆဆွေးပြောဆိုပါတယ်
။ဟိုမင်းကဒီမတ်လ9ရက်ဒီမနေ့9:34မိနစ်မှာဒီမင်းများမျိုးနဲ့ဖောက်ပြူရခိုင်ရွာကြီးကိုမြန်မာစစ်တပ်ကနေပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့သူတို့ဒီရေချဲချီချီနဲ့ပြစ်ခတ်တိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ဒီဖောက်ပြူရွာခြေမှာနေတချို့မိလောင်တာရှိတယ်ဟိုဖားကျော်ရွာမှာတော့ကျွန်တော်တို့ ਨੇ တိုက်ခွေဖြစ်တာမရှိဘူးဟိုဒီဖားကျော်ရွာ ਨੇ ဒီမီတာ200လို့လောက်ဝေးတဲ့နေရာမှာတော့မြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ဟိုစနိုက်ပါနဲ့ပစ်ခတ်ခဲ့တာရှိတယ်လို့သိရတယ်ဆိုတော့အဲ့ဒီမှာမြန်မာစစ်တပ်ဘက်ကဟိုတေဆုံးတာရတာတွေရှိတဲ့အတွက်ကြောင့်မို့လို့သူတို့ကဒီဟိုအဲ့ဒီဖားကျော်ရခိုင်ရွာကိုဟိုလူမျိုးရဲ့ရအမျိုးသေးတွေအပေါ်မှာအခြေခံပြီးတော့မှဒါပစ်ခတ်တာရှိတယ်လို့သိရတယ်
ဒါပြင်ပလောင်မျိုးနေဖက်တွေမှာလေဆိုရတနေဖွေတို့ဒီကနေ့ထိတိုက်ပွဲတင်းထန်ဖြစ်ပေါ်နေတာတွေရှိတယ်လို့ခိုင်ဒုက္ခကပြောပါတယ်
ဒီမနေ့ကဒီမလာကိုရဲ့နေ့မှာပလောင်မျိုးနေမီးချောင်းတကားထိုက်ကဒီဘီဝါကုန်းပဝန်းကျင်မှာတိုက်ပွဲတွေဟိုဆက်တိုက်ဖြစ်ပေါ်ခဲ့တာတော့ရှိတယ်ဗျအဲ့ဒီမှာဒီဘီဝါကုန်းကိုထိုးပေါက်ပြီးတော့မှဒီစစ်ကူပို့ပို့စူးစမ်းနေတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတွေနဲ့ကျွန်တော်တို့ရခိုင်တပ်တို့အကြမ်းမှာတိုက်ပွဲတွေဟိုဆက်လက်ပြီးတော့ဖြစ်ပေါ်နေတာရှိတယ်မြန်မာစစ်တပ်ရဲ့ဒီစစ်ကြောင်းတွေနဲ့ကျွန်တော်တို့ရခိုင်တပ်တို့ကြားမှာဒီမုံတမ်းမြေရွာရဲ့အရှိဖက်နဲ့ဒီတောင်ဖက်တောင်တန်းတွေမှာဒီတိုက်ပွဲ၃ကြိမ်ဟိုဆက်တိုက်ဖြစ်ပွားခဲ့တာရှိတယ်။အဲ့နေရာ၃ခုမှာဒီတိုက်ပွဲတစ်ကြိမ်လေးဖြစ်တာပေါ့နော်။ဒီဘနဲ့၉နာရီ၁၈မိနစ်ကစတင်ပြီးလို့မှာဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီလေကြောင်းကနေဟိုရိုက်ခါတွေစစ်ကူစစ်သားတွေနဲ့ဒီခရမ်းမီးကြောက်တွေချပေးဖို့စူးစမ်းခဲ့တာရှိတယ်။
ပလောင်မျိုးနယ်တွင်မှာတိုက်ပွဲတွေကြောင့်စစ်နယ်ရဲခါတွေလည်းပြက်လက်နေတယ်လို့လုံချုံရေးအစီအနေရမနေ့6နိုင်ကနေညနေ9နာရီထိညမထွက်ရမင်းပုံမှန်တစ်လေးလေးကိုထပ်မံတူရှိထုတ်ထားတာလေးဖြစ်ပါတယ်ပလောင်မျိုးနယ်နဲ့ရခိုင်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေနဲ့တရားသားထိခိုက်တိုက်ဆုံမှုတွေနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးတို့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူးရခိုင်မြောက်ပိုင်းနဲ့ပလောင်မျိုးနယ်တွေမှာဆိုရတဲ့နယ်အဖွဲ့တို့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတိုက်ပွဲတွင်ရသားထိခိုက်တိုက်ဆုံတာတွေလည်းများပြားလာနေပါတယ်အခုလိုရသားတွေတိုက်ဆုံတိုင်းမှာလည်းတပ်နဲ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလေးဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်ပလောင်မြို့နယ်နဲ့ရခိုင်နယ်ကကြောက်တော်နယ်မင်းပြားတို့မှာတိုက်ပွဲအတွင်ရသားတွေတေဆုံးထိခိုက်မှုရှိခဲ့တဲ့အကြောင်းကိုသက်နိုင်ပြောပြခဲ့တာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19.19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနာဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တွင်းနဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆက်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိတုံ့လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးကအစီအစဉ်ကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဒီမိုကရေစီပါတီတွင်သမ္မတလောင်းရွေးချယ်မှုပြည်내6ခုမှာအင်္ဂါနေ့ရွေးကောက်ပွဲတွေဆက်ကျင်းပမှာပါ။အခုအချိန်အထိအဓိကကိုယ်စားလှယ်လောင်းလူဖြစ်တဲ့ဘားဘောက်ပြည်내ထက်လွတ်တော်အမတ်ဘန်ဒီဆန်ဒါစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်တို့တယောက်ရှင်ပြိုင်နေပါလေ။ပြီးခဲ့တဲ့သတင်းဘက်ကဂျိုးဘိုက်ဒန်ကရွေးကောက်ပွဲ10ခုမှာအနိုင်ရလိုက်တာကြောင့်ဘန်ဒီဆန်ဒါစ်အတွက်အကြိမ်နဲ့ခက်ခဲခဲရှင်ပြိုင်ရမယ့်အခြေအနေမှာလည်းရှိနေပါလေ။ပြီးခဲ့တဲ့ဘက်ကရွေးကောက်ပွဲဒီမှာအနိုင်ရပြီးဒီမိုကရေစီပါတီသမ္မတကိုယ်စားလှယ်လောင်းတွေတဲ့ရှေ့ကဥဆောင်သူဖြစ်လာတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်စနေနေ့ကမစ်ဆိုရီပြည်နယ်မှာမဲဆန္ဒရှင်တွေကိုတွေ့ဆုံပါတယ်။မစ်ဆိုရီပြည်နယ်ဟာအင်ကာနေပါတီရင်းသမ္မတဟောင်းရွေးကောက်ပွဲတွေကိုမီချီဂန်၊အိုက်ဒါဟို၊မစ္စစ်ပီ၊ရော့ဒါဂိုဒါနဲ့ဝါရှင်တန်ပြည်နယ်တွေနဲ့အတူကျင်းပမှာပါ။ဘန်ဒီဆန်ဒါစ်ကလည်းမတ်လ18ရက်နေ့သမ္မတဟောင်းပထမရွေးကောက်ပွဲကျင်းပမယ်။အီလီနိုင်းစ်ပြည်နယ်မှာမဲဆန္ဒစည်းရုံးပါတယ်။ပါတီတွင်းမှာအဓိကရှင်ပြိုင်တဲ့သူတွေနှုတ်ထက်သွားပြီးကိုယ်စားလှယ်အတော်များများကဂျိုးဘိုက်ဒန်ကိုထောက်ခံတဲ့အကြောင်းကြေညာခဲ့ပါတယ်။ဂျိုးဘိုက်ဒန်ကိုထောက်ခံသူတွေထဲမှာအင်ဒီယားနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပစ်ဘူဒီဂျေးမင်နီဆိုတာပြည်နယ်ထဲလွတ်တော်အမအေမီဂလိုဘယ်ချာနဲ့နယူးယောက်မြို့တော်ဝင်ဟောင်းဘီလနာတထဲကြီးမိုက်ဘလွန်ဘတ်တို့လည်းပါဝင်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ထဲလွတ်တော်အမကမ်လာဟဲရစ်ကလည်းဂျိုးဘိုက်ဒန်ကိုထောက်ခံတဲ့အကြောင်းတင်းကွတွေကတွစ်တာလူမှုကွန်ရက်ကထင်ကြီးညာပါတယ
် that I am with great enthusiasm
Joe Biden American ပြည်အောင်စုရဲ့သမ္မတဖြစ်လာအောင်ထောက်ခံဖို့အတွက်ကျွန်မအားတက်သရောအခိုင်အမာဆုံးဖြတ်လိုက်ပါပြီ
ဘန်ဒီဆန်ဒါစ်ကတော့ဒီလိုထောက်ခံတာတွေကိုသူ့အနေနဲ့မှန်ဩတဲ့အကြောင်းစနေကုန်တွင်က ABC ရုပ်သံကိုပြောပါတယ
် What was very clear from the media narrative and what the establishment
of တင်းထာနာရဲ့ဖော်ပြချက်တွေနဲ့အစင်လာရှိတဲ့နိုင်ငံရေးတိုင်ဝိုင်းကဘိုင်ဒန်ကိုဝန်းရံပြီးကျွန်တော်ကိုအနိုင်ရအောင်လုပ်ချင်တယ်ဆိုတာရှင်းနေတာပ
ါဂျိုးဘိုင်ဒန်ကတော့ဒီမိုကရက်တစ်ဆိုရှယ်လစ်လို့ကြေညာထားတဲ့ဘန်ဒီဆန်ဒါစ်ဟာတိတ်ကိုအစွန်းရောက်လွန်နယ်လို့ပြောပြီးသူနဲ့လက်တွဲလှုပ်လှုပ်ဖို့ခက်တယ်လို့ဝေဖန်သွားပါတယ်ဒါအပြင်မဲဆန္ဒရှင်တွေကိုသူကအခုလိုကြီးပေးပါလေ
I promise you we're going to bring together America of every Americans of every race ethnicity
American ပြည်ထောင်စုမှာလူမျိုးတိုင်းလူမျိုးတိုင်းကြားမမရွေးစီးပွားရေးအဆင့်အတန်းမခွဲ Democrat Republican တတိပုဂ္ဂလဘယ်နေရာကမဆိုပြန်လဲစုစည်းသွားမယ်ဆိုတာခင်ဗျားတို့ကိုကျွန်တော်ကြီးပေးပါတယ
် Bernie Sanders ကတော့သူဟာလူ့သမားတွေနဲ့လူငယ်မဲဆန္ဒရှင်တွေရဲ့စိတ်ဓာတ်ဒီကိုတွန်းတင်ပေးခဲ့တယ်လို့ ABC ရုပ်သံကိုပြောပါတယ်
I think we're going to win this thing. We won in California, we won in Utah, we won in
Colorado. ဒီကိစ္စမှာနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ California မှာ, Utah မှာ, Colorado မှာ, နောက် Vermont ပြည်နယ်တွေမှာကျွန်တော်တို့နိုင်ပါတယ်။ပြည်နယ်၃ခုမှာထောက်ခံမဲ့အများဆုံးရပါတယ်။အခု Michigan ပြည်နယ်နဲ့ Washington ပြည်နယ်တွေနောက်တခြားနေရာတွေအားလုံးမှာနိုင်ရဖို့ကျွန်တော်မျှော်လင့်ပါတယ်
။ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင် Jesse Jackson ကတော့ Bernie Sanders ကိုသူထောက်ခံတဲ့အကြောင်းတင်းကွန်တွေနေ့ကကြေညာပါတယ်။ဒီကြေညာချက်ကအာဖရိကနယ်ပေါ်အမေရိကန်တွေကြားမှာဘန်ဒီဆန်ဒါစ်ပေါ်ထောက်ခံမှုနဲ့ပုံပြီးကျေပြန့်လာအောင်ထောက်ကူပြုနိုင်ပါတယ်။ဂျိုးဘိုက်ဒန်ကိုယ်တိုင်လည်းဒီလိုရွေးကောက်ပွဲမှာရေးကြီးတဲ့အာဖရိကနယ်ပေါ်အမေရိကန်တွေရဲ့ထောက်ခံမှုတချို့ကိုရရှိထားပြီးဖြစ်ကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြတာပါရှင်။ခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြဒါရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့တူထုတ်လုပ်ရမှုမှတ်ခင်ဖြူထွေးတို့ရဲ့ဒါရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒါရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့
ကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးအတွက်မြန်မာအစင်းသစ်ဖြစ်ပြီလားဆိုတာပါ COVID-19 ရောဂါတနည်းအားဖြင့်ဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်မှုတွေကမ္ဘာမှာကျယ်ပြန့်လာတဲ့တစ်ချိန်တည်းမှာပဲလူလူကြားမှာထိတ်လန့်ဆိုးရိမ်မှုတွေကမ္ဘာပေါ်မှာတိုးထက်တိုးလာနေပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ယောဂါကာကွယ်ရေးနဲ့ယောဂါထိန်းချုပ်ရေးပြင်ဆင်စရာတွေရှိတာတွေကတော့ပြင်ဆင်ရမှာဖြစ်ပါတယ်မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်တာတွေဟာအားရကျဉ်းစရာရှိပါလားနောက်လူလူကရောဒီယောဂါပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့သိရှိနားလည်ပြီးတော့ယောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လားကျွန်တော်တို့တုံ့တက်ဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာအဓိကပါဝင်ဆွေးနွေးပေးမယ့်လူကတော့ဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျာအထွေထွေယောဂါကူအထူးကူဆရာဝန်ကြီးဖြစ်လို့ပဲဒီလူလူကျမကြီးနဲ့ပတ်သက်လို့ဒီအသိပညာပေးစာရီလည်းရေးသားနေသူဖြစ်ပါတယ်ခင်ဗျာသူကအဓိကပင်တိုင်းဆွေးနွေးပေးသွားမှာပါဒေါက်တာမိုးအောင်ကျော်နိုင်ကြားရပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရှိပါတယ
်ဟုတ်ကဲ့ခုနကကျွန်တော်ဒီနေ့ဆွေးနွေးပွဲရဲ့ထိတ်ဆုံးခေါင်းစဉ်နဲ့ပဲဆရာအမြင်ကိုမေးလိုက်ချင်ပါတယ် COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါကမ္ဘာမှာတော်လေးကျယ်ပြန့်ဖြစ်နိုင်ပါပြီမြန်မာမှာမရောက်သေးပါဘူးတရားဝင်အတိမပြုလို့မရသေးပါဘူးအဲ့တော့ဒီရောဂါကာကွယ်ထိန်းချုပ်ရေးမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပြီလားဘယ်လိုများယူဆပါလဲ
အဲ့တော့ဒီကာကွယ်ထိန်းချုပ်ရေးနဲ့ဆက်တက်လို့ရှိရင်တော့ကျွန်တော်တို့ကဒီတန်လျာလူနာတွေကိုရှာဖွေပေါ်ထုတ်ပြီးတော့စစ်ဆေးဆောင်ရွက်ခြင်းလို့ရှိပါတယ်အဲ့တော့အခုကျွန်တော်ဂျပန်ရေးနဲ့အလားတူယူဌာနကနေဒီတန်မြာလူနာတွေကိုဒီစောင့်ကြည့်တဲ့အခါမှာကျွန်တော်အဓိကနှစ်ခုကိုတွေ့ပြပါတယ်ခင်ဗျာတစ်ခုကတော့ဒီ contact ပေါ့နော်ဒီရောဂါဖြစ်ပေါ်တဲ့နိုင်ငံကပြန်လာတဲ့လူတွေဖြားနာအကြောင်းဆိုရင်ကျွန်တော်စောင့်ကြည့်ရှိရှိစစ်ဆေးတဲ့ဟာကတစ်ဖန်အခွဲဖြစ်ပြီးတော့နောက်တစ်ခုကတော့ဒီရင်းထွက်တဲ့အသက်ရှိလမ်းကြောင်းဆိုင်ရာရောဂါလက္ခဏာရှိတဲ့လူတွေနေနဲ့လေဒီဖြီးသွားတဲ့ဒါကြောင့်မရှိတော့လေသူတို့လည်းစောင့်ကြည့်စစ်ဆေးခဲ့ထည့်ပြီးတော့ဒီစောစီရင်စွာပြည့်ရှိအတွက်ဆောင်ရွက်နေတာကိုတွေ့ရပါတယ်ခင်ဗျာဆိုတော့အဲ့ဒါ၄အနေနဲ့ကတော့ကျွန်တော်တို့ဒီကိုဗစ်ကြောင့်ဖြစ်လာနိုင်တဲ့ရောဂါမကျဉ်းထန်တာပဲဖြစ်ဖြစ်ပုံရောင်တဲ့ရောဂါတွေဖြစ်ဖြစ်စောစီစွာပြည့်ရှိအတွက်ဆောင်ရွက်နေတာကိုတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
အဲ့ဒီမှာကျွန်တော်တို့အတော်လေးစိတ်ဝင်စားကြတဲ့တစ်ခုကမြန်မာနိုင်ငံကပြောမယ်ဆိုရင်တည်ုံနဲ့လည်းနေချင်းတွေဆက်နေပါတယ်မြန်မာနိုင်ငံကျော်ပြီးတော့ဘင်္ဂလားဒေ့ရှ်တို့ဘာလို့မအောင်လို့မဒီ virus ကိုတွေ့နေရပါပြီမြန်မာနိုင်ငံမှာဘာကြောင့်ခုထိမတွေ့နိုင်သေးတာလဲမဖော်ထုတ်နိုင်တာပဲလားတကယ်ပဲယောဂါပိုးမရောက်နိုင်သေးတာလားဘယ်လိုများယူဆပါလဲဒေါက်တာမောင်ကျော်လိုက
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီယောဂါပိုးကတူကြည့်ပဲဝင်လာနိုင်တာမဟုတ်ပဲねယောဂါပိုးတည်ဆောင်သူတွေသူတွေကဒီတင်ပါလာနိုင်မှာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံနေနဲ့ဆိုရင်တော့ဒီနေဆက်ဒေတာကနေတရုတ်နဲ့နှီးဆက်တဲ့ဒေတာကနေလုံးလုံးကြီးပြန်လာတဲ့သူတွေရှိတယ်လို့ဒီလေစိတ်လေဝင်ရနေတစ်ပြင်ပြီးပြီးဆိုင်ရာယောဂဖြစ်ပေါ်နေတဲ့ဒေတာတွေကနေပြန်ပြီးဝင်ရောက်လာတဲ့သူတွေလည်းရှိပါတယ်အဲတော့ဒီလမ်းနှစ်ပယ်မှာဆိုရင်တော့ဒီအများစုကျွန်တော်လက်ခံထားတာကတော့ဒီကြောင်ကနေတစ်ချိန်ဝင်ရောက်လာတဲ့အခွင့်အလမ်းကပိုများမယ်လို့ယူဆထားကြပါတယ်ဘာလို့လဲဆိုရင်ကျွန်တော်တို့ဒီ PG နဲ့စက်နေတဲ့ဒေတာယူနန်ကြီးနဲ့မှာဖြစ်ပွားမှုလုံးနဲ့ပြည်ဆုံးမှုကဒီမကြားတဲ့အတွက်ကြောင့်ဒီကနေတစ်ချိန်ပြန်ဝင်ရောက်လာတဲ့မြန်မာလူ့သမားအနေနဲ့လည်းဒီယောဂပိုးဟိုပါဝင်နိုင်တဲ့အခွင့်အလမ်းလေးတယ်လို့ဆိုပါတယ်လက်ခံထားကြတယ်ပေါ့နော်အဲတော့ဒီလေဝိကနေဒီချင်းဒီကြောင်းလဲဒီချင်းဝင်လာတဲ့ယောဂပိုးတည်ဆောင်သူတွေကတော့တနိုင်ငံတစ်ကမ္ဘာလုံးကိုအထက်ရောက်ရှိတယ်လို့မြန်မာပြည်ကိုလည်းရောက်ရှိဝင်ရောက်လာမယ်လို့ကျွန်တော်တို့ယူဆပါတယ်နော်ဒါပေမဲ့ဘာမှမတွေ့ရဘူးဒီယောဂပိုးပြင်းပြင်းထန်ထန်ဖြစ်တဲ့လူတွေကျွန်တော်တို့မတွေ့ရသေးဘူးဒီယောဂပိုးရှိတယ်ဆိုတော့တွေ့ရှိချက်မရှိသေးဘူးပေါ့နော် confirm case မရှိသေးဘူးတန်လျာလူနာအနေနဲ့တတ်မှတ်ထားတဲ့ဆဲကလုံနေတဲ့ဒီရက်3ရက်မှာ3ဦးတူဆုံးသွားတယ်ဆိုပြီးတော့အတန်းင်းကျွန်တော်တို့သိရတယ်ပေါ့နော်သိရတဲ့အခါမှာဒီယောဂါကပိုးရှိတဲ့လူတွေကတော့မြန်မာပြည်တွင်းမှာရောက်ရှိနေနိုင်တယ်သို့တော်ရှားပွေမတွေ့ရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကယောဂါကိုရှိစေချင်နေတာတော့မဟုတ်တော့လဲပဲရှိနေတာကိုဟိုလွတ်သွားမှာတိုးရင်ရဲ့စိတ်ရိုးတော့ရှိနေကြတယ်ဆိုပြီးကျွန်တော်တို့သိရပါတယ်
ဟုတ်ကဲ့ဒီနေရာမှာ
သိပောင်းပေးကြတယ်မှာဟုတ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ခုထပ်မေးချင်တာကယောဂပုဂ္ဂုကမြန်မာနိုင်ငံထဲမှာယောဂပုဂ္ဂိုလ်ဟိုဟိုလက်ပေါ်တော့ဒီတခွေဆန်းတက်လို့အဖြေထုတ်လို့ရနေပြီလို့လည်းသိရပါတယ်အဲ့တော့စောင့်ကြည့်တာတွေတန်တရားလူနာတွေလည်းတတ်မှတ်ထားတာရှိပါလေဒါပေမဲ့ဗမာကြီးလက်နေရာတွေခုနပြောလို့တရုတ်နေဆက်တို့ဘာလို့ဝင်လာတဲ့ရွှေပြောင်းလူသမားတွေဆိုရှင်ကြီးလက်ဒေသတွေကများတယ်သူတို့အဲ့ကိုပြန်ကျဲထွက်သွားတယ်အဲ့တော့အနေသားတစ်ခုလုံးကိုကျမ်းမာရေးဝန်ကြီးဌာနကစောင့်ကြည့်နိုင်တဲ့အနေအထားရောတကယ်ရှိပါရဲ့လားတနိုင်ငံလုံးတိုက်တာ
တနင်္ဂနွေလုံးတိုင်းတာနဲ့တော့ပြန်ရောက်လာတဲ့သူတွေထဲမှာရှားနာပြီးချောင်းထိုးတဲ့သူတွေဆိုရင်တော့ဒီတက်ဆိုင်ရနေဆေးရုံများတစ်ဆင့်เนาะပြောင်းလဲပြီးတော့ဆွဲပြောင်းပြီးတော့စောင့်ကြည့်ရတဲ့ဟာတွေကျွန်တော်တို့သိရှိရပါတယ်ကျွန်တော်တို့တစ်ခုပဲရှိတာကအဲ့ဒီ ူတွေကိုကျွန်တော်တို့ဒီ conference ဆိုခေါ်ရင်ဒီ conference ဆက်နဲ့ organizer ဆက်ပြီးဂျူတဲ့နေရာမှာများကျွန်တော်တို့ကလိုအပ်ချက်ကလေးများရှိမလားပေါ့နော်ဒါလေးကိုတော့ကျွန်တော်တို့က sanitize ဖြစ်ဖို့အတွက်ကိုဒီနေရာတကျစစ်ဆေးဖို့အတွက်အားနည်းချက်လေးဒီနေရာမှာတစ်ချက်ရှိနိုင်ပါ့နော်ဒါလေးတွေကိုလွတ်သွားမလားပေါ့ဒီနောက်တစ်ခုကကျွန်တော်တို့သိရှိထားတဲ့လောက်ကတော့တခြားနိုင်ငံတွေမှာလည်းဒီလိုပဲပထမတစ်ကြိမ်negative ဖြစ်ရုံနဲ့ကျွန်တော်တို့ကဒီပိုးခနာကိုယ်ရဲမှာမရှိဘူးလို့မပြောနိုင်ဘဲနဲ့နော် serially ဆက်ပြီးဖြစ်လာမှတွေ့ရမျိုးတွေနောက်တစ်ခါဒီရင်ပတ်တက်မှရိုက်တာတွေရင်ပတ် CD ရိုက်တာတွေနေမှာဒီစုပ်ကိုရရှိတာတွေကိုတွေ့ရှိတာမျိုးလေးတွေလည်းကျွန်တော်တို့ကဖတ်ရှုမိနေတဲ့အခါကျတော့ကျွန်တော်တို့ရဲ့ဒီ negative ဆိုတဲ့ case တွေမှာများနော်ပိုးများရှိနေပြီးကျွန်တော်တို့ကပဲမတွေ့သေးတာလားဆိုပြီးတော့ဆိုရင်တောက်ကြမှုလေးတွေလည်းကျွန်တော်တို့ဒီသူချင်းပငယ်ချင်းမိတ်ဆွေကြားထဲမှာကြည့်နေတယ်ကြိုးဆိုနေကြတာတွေလည်းရှိပါတယ်ခင်ဗျာအဲ့တော့ဒါလေးတွေကိုတော့ပို့ပြီးတော့ဟိုအသေးစိတ်လေးပြန်ပြီးတော့ဟိုပြောပြနိုင်တယ်ဆိုရင်တော့ဒီယုံကြည်မှုပို့ပြီးမြင့်တက်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာမောင်ကျော်နိုင်ဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်သရရှင်ကိုအလှစ်ထပ်ပေးကြပါမယ်အာသရရှင်ဦးစိတ်မောင်ကကျွန်တော်တို့ကိုဒီကိစ္စနဲ့ပတ်သက်လို့စာရေးသားပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်မနက်လောက်ရင်သူဦးစိတ်မောင်ရဲ့စာလေးဖတ်ပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံအဆင်သင့်ဖြစ်ပြီလားဆိုတဲ့မိခွန်းကိုဖြေရမယ်ဆိုရင်တော့ဆိုရင်နဲ့ရခိုင်နှုန်းများအဆင်သင့်ဖြစ်အောင်တော့မလုပ်သေးဘူးလို့ဆိုရမယ့်အခြေအနေရှိနေပါတယ်တဲ့ထိန်းချုပ်ကာကွယ်နိုင်တယ်လို့အတည်ပြုမပြောနိုင်သေးသလိုမျိုးကုဆက်ပြန့်ပွားမှုမရှိပါဘူးလို့လည်းအတည်ပြုပြောနိုင်ခြင်းမရှိသေးပါဘူးတဲ့ဒါပေမဲ့လည်းကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကတော့တဲ့ကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာကြိုတင်ပြင်ဆင်မှုတွေမျက်ချင်မပြတ်စောင့်ကြည့်စစ်ဆေးနေပါတယ်တဲ့ဒါပေမဲ့အဲ့ဒီလောက်ရတွေကရှင်းတာလောက်ရှားရှိပေမဲ့လည်းစိတ်ချရလောက်အောင်ထိတော့လုံနိုင်ပြီလို့မထင်မိပါဘူးတဲ့အရေးကြီးတာကတော့လူလူပါလက်လုတ်လက်စာတနေ့လုတ်တနေ့စာတောင်းလို့လေသမားဆင်းရဲတာအများစုရှိနေတော့ကိုဝန်းစာရေးအထက်ဘာကောမှအလေးမထားကြတာတွေများနေတယ်ထိမ့်ချုပ်ရေးကာကွယ်ရေးအတွက်ပညာပေးမှုတွေလောက်တော့အရာမထင်မထီမဲ့မြင်အလေးမထားမှုတွေများနေတယ်တဲ့နှာခေါင်းစည်းတွေတုံးဖို့တိုက်တွန်းပြောကြတဲ့အတိုင်းအလုတ်ပေါ်ပါလို့သဘောထားနေသူတွေကများနေပါတယ်တဲ့လိုက်နာ၃၀သူကလည်းအလွန်နှဲပါတယ်ဈေးတွေကျောင်းတွေမှာတွေ့နေရတာရင်လေးစရာပါတဲ့နာစီချောင်းဆိုးအဖျားဝင်နေရင်တော့မှရွရွအေးမိလို့ဖြစ်တာပါဆိုပြီးတော့ဆေးမီတိုတွေနဲ့ကုသနေတာကိုကြေးလက်သေးတာမှအများဆုံးတွေ့နေရတယ်တဲ့မြို့ပေါ်ပိုင်းလောက်မှသာဆေးခန်းကိုပြေးကြသူအနည်းငယ်ရှိပါတယ်ပညာပေးတွေကြအကျကျပြင်းပြန်လို့တော့လဲတိတာတိတယ်အလေးထားလိုက်နိုင်မှမရှိတဲ့ညံတွေကြောင့်စိတ်မချတဲ့အခြေအနေမှာရှိနေတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဥစိတ်ပေါင်းရေးသားပေးပို့လာတာပါသရရှင်တူလီလိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုတီးလည်မှုဆွနေမင်းမြန်လို့ရပါတယ်ခင်ဗျာဒေါက်တာမိုးအောင်ကျော်လည်းရှိပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီဘားလိုက်ပို့ရတော့အန်တာမှစိုးရင်စာကောင်းတဲ့ဘားလိုက်ပို့ဖြစ်တဲ့အတွက်ကျွန်တော်အရင်ကကကျွန်တော်ပြောခဲ့ရပါခင်ဗျာကျွန်တော်မြန်မာပြည်မှာတော့တကယ်လို့ဒီယောဂါသာဝင်ခဲ့ရှင်ကျွန်တော်တို့မြန်မာပြည်သူတွေကတော့အန်တာမှတော့ဝမ်းနဲ့ကြာကောင်းတဲ့အခြေအနေကိုရောက်သွားတာဖြစ်ပါတယ်ခင်ဗျာအဲအကြောင်းမို့တော့အစိုးရအဖွဲ့အစည်းတွေနဲ့တော့အန်တာအများဆုံးလောက်ဆောင်ဖို့လိုတယ်လို့တော့ကုမ္ပဏီတွေကလည်းတော့ဝင်ညနာတော့မကြည့်ပဲနဲ့တော့အများဆုံးတော့ဒီကိစ္စကိုတော့အစိုးရအဖွဲ့အစည်းနဲ့တိုင်ပင်ပြီးတော့တော့ဆက်ချဖို့လိုပါတယ်မဟုတ်လို့ရှိရင်မြန်မာပြည်သူတွေကတော့ကျွန်တော်တို့ဒီယောဂနဲ့ပတ်သက်ပြီးတော့တော့မတွေးဝင်စရာဖြစ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတိလိုက်မှုကျေးဇူးပါခင်ဗျာသွားရှင်နောက်တစ်ဦးရှိပါတယ်ကိုချင်းဦးချင်းမြင့်ပါဦးချင်းမြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ကဒီယောဂကိုအမြဲတမ်းတွေးရင်ပါတယ်ဆရာဟုတ်လို့ဆိုကျွန်တော်တို့ပြည်နိုင်ငံနဲ့ကျွန်တော်တို့ကလည်းကြီးချက်ပဲလीပြီးတော့ကျွန်တော်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတော်တော်ဥမာစေဘဆိုင်ရာနည်းပညာတွေကလည်းကျွန်တော်တို့ကဖွံ့ဖြိုးတိုးတက်မှုမရှိသေးဘူးဒီအတွက်ကြောင့်ကျွန်တော်တို့ကရှေ့ဘာကြီးဖြစ်လာမလဲဆိုတာအမြဲတမ်းတွေးရင်ပါတယ်ဆရာကျွန်တော်တို့လူသားတစ်ရက်လုံးကိုဆင့်ကြောင်းနေတဲ့ယောဂဖြစ်တဲ့အတွက်ဘယ်လိုဆောင်ကွင်းရမလဲဆိုတာဘယ်လိုသင်ရရမလဲဘယ်လိုကာကွယ်ရမလဲဆိုတော့နိုင်ငံတော်အစိုးရနဲ့ကျန်းမာရေးပညာရှင်တွေကကျွန်တော်အဲဝင်ဝင်နဲ့အလုံးရင်းနဲ့စူးစမ်း
ဟုတ်ကဲ့ဦးချင်းမြင့်လိုင်းကြသွားတယ်ထင်ပါတယ်ကျွန်တော်ဒေါက်တာမိုးအောင်ကျော်နိုင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ခုနကဆွေးနွေးသွားတဲ့အထက်မှာစိုးရိမ်မှုရှိနေတဲ့လူတွေတွေ့ရပါတယ်ခင်ဗျာကျွန်တော်ဒီပညာပေးကိစ္စနဲ့ပတ်သက်လို့အရင်မမေးခင်မှာဒေါက်တာမိုးအောင်ကျော်နိုင်အနေနဲ့အကြံပြုချက်ပေါ့နော်ဒီကိုရိုနာဗိုင်းရပ်စ်ပိုးအာပြန့်နှံ့မှုတွေ community ပေါ့နော်ဒီလူမှုဖွဲ့စည်းရေးဂျာထဲမှာအောက်ခြေဂျာထဲမှာကျေပြန့်မဖြစ်အောင်တူးချင်းနေနဲ့ဘာလုပ်နိုင်လဲဆိုတာလေးအကြံပြုပါအောင်အရင်ဆုံ
းဟုတ်ကဲ့ပါပထမဆုံးကတကယ်မလို့ဒီယောဂပြန့်နှံ့မှုနဲ့ဆိုရင်ပထမအဦးဆုံးအခြေခံကြားတဲ့လူတွေကပြည်သူတွေပဲဖြစ်နေတာခင်ဗျာနောက်ဘာလို့လဲဆိုတော့သူဒီမကောင်းဖြစ်မှဒီဇမတ်ရေးဌာနကိုဆက်သွယ်ရမှာပိုးဟိုယောဂပိုးရှိတဲ့လူပထမဆုံးစတွေ့မှာပေါ့နော်အဲ့တော့စတွေ့ဖို့ကိစ္စကစရမယ့်လူတွေကဒီလိုမျိုးတူးချင်းတယောက်ချင်းအနေနဲ့စတင်ရမှာဖြစ်ပါတယ်။เนาะအဲ့ဒီအခါကျတော့ကျွန်တော်တို့အနေနဲ့ပထမအဦးဆုံး ဒီလိုအဆူတွေကိုဖွဲ့ကြည့်လိုက်မယ်ဆိုပထမအဦးဆုံးအရေးကြီးတဲ့သူတွေကဒီပိုးတေဆောင်ပြီးတော့ဗမာပြည်ထဲကိုဝင်ရောက်လာသူတွေနဲ့သူနဲ့နှီးနွယ်တဲ့လူတွေကပထမအဆင့်အရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ်။ဆိုတော့သူတို့တွေကတော့ဒီအချိန်မှာတတ်နိုင်ရင်အများပြည်သူဒီအဲကိုတွားခြင်းချောင်ခြင်းပြင်ပြီးတော့နော်ချောင်းဆိုးလို့ရှိရင်လည်းတခြားအကြောင်းကြောင့်မဆိုးဆိုးသူတို့ကကော့အက်တီကက်အတိုင်းနဲ့ကိုယ်ခန္ဓာကိုယ်တွေကပိုးကြီးအပြင်မထွက်အောင်တတ်နိုင်ဆုံးသားစီတာဒီပထမအဆင့်လို့ကျွန်တော်ထင်ပါတယ်။အဲ့တော့စိုးရိမ်နေဆိုတဲ့သူတွေဒီလိုနဲ့ကျွန်တော်တို့ပြောချင်တာကဒီ virus ကိုဝင်ရောက်ပုံဝင်ရောက်တဲ့နည်းလမ်းတွေကိုလည်းဒီကျွန်တော်ကျန်းမာရေးအကူအညီဌာနကနော် social media မှာနေ့စဉ်နဲ့အမျှပြနေတာတွေလည်းရှိပါတယ်။အဲ့ဒီအခါကျတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဘိုးတက်ဆောင်တွေများရှိနိုင်လားဆိုတာကိုယ်ကလေ့လာနေမယ်။နောက်တစ်ခုကနှာခေါင်းဆီးရတော့ဒီ virus ကိုကာကွယ်ဖို့အတွက်ကိုတက်ဖို့အတွက်ကို recommendation မရှိပါဘူး။ဘာလို့လဲဆိုတော့ဒီ surgical mask ကနေဖြတ်ပြီးတော့ဒီ virus ကဝင်ရောက်နိုင်တဲ့အတွက်ကြောင့်မလို့ mask နော်တက်ဟို public area မှာတာမန်ကောင်းမွန်တဲ့လေကောင်းတဲ့လူတယောက်အနေနဲ့ဒီ mask ကိုတက်ဖို့အဆူပြထားတာမရှိပါဘူး။အဲ့တော့ဘယ်လိုလူတွေတက်တဲ့လဲဆိုတော့ကိုယ်ကိုယ်တိုင်အကြောင်းမျိုးမျိုးကြောင့်ချောင်းဆိုးတာပဲဖြစ်ဖြစ်၊နာစီးတာပဲဖြစ်ဖြစ်၊ချားနာတာပဲဖြစ်ဖြစ်ကိုယ်စီကပိုးမထွက်အောင်လေဒီ surgical mask ကိုသုံးဆွဲတင်တယ်။နောက်သူ့ရဲ့ပတ်ဝန်းကျင်ကလူတွေနဲ့ဒီကျန်းမာရေးစောင့်ရှောက်တဲ့လူတွေအနေနဲ့ mask သုံးဆွဲတင်တယ်။ဒါကြောင့် publicarea မှာကျွန်တော်တို့မတ်ဆက်တဲ့လူတွေအခုတလုံးမှာကျွန်တော်တို့တွေ့ရတာနေသွားတာဒီဒီတက်မှတ်ရေးအကြီးပညာတွေရရှိသွားလို့အရောအဓိကအရေးကြီးတာကတော့လက်ရှိကြောတန့်စီကြီးနဲ့လူထူတတ်တဲ့နေရာမှာတွားရေးခုခန္ဓာကိုယ်လေးကိုဘယ်လိုဝင်ရောက်နိုင်တဲ့နည်းလမ်းတွေကိုရှာကြည့်စဉ်းစားပြီးတော့ရှောင်ကျဉ်မယ်ဆိုရင်တူးချင်းအနေနဲ့ကဒီ virus ကိုဝင်ရောက်တော့အကာအကွယ်နိုင်တယ်ဥပမာဒီလူတယောက်ကစိုးရိမ်နေတဲ့လူတယောက်ကနေမှနေတယ်ဆိုတော့လူတစ်ယောက်မှနေတယ်သူကစိုးရိမ်နေဆိုရင်ကိုယ်ရဲ့ရွာတည်းမှာဒီပိုးတည်ဆောင်နိုင်နေလူရှိသလားသူနဲ့ကိုယ်နဲ့ထိစပ်မှုရှိသလားဒါမျိုးမရှိတဲ့ကိုကစိုးရိမ်ကြမရှိသေးဘူးလို့အခုလက်ရှိခြေနေရကျွန်တော်ကတော့အဲ့လိုဟိုစိုးရိမ်မှုကြောင့်ကြောင်းပြောကြတာပါတော့ဒါပေမဲ့တာမန်လူကောင်းတစ်ယောက်ကအကြောင်းမျိုးမျိုးနဲ့ကျွန်တော်ကပေးလမ်းတစ်ပင်မျိုးသွားမယ်ဆိုရင်တော့အဲ့ဒီမှာပိုးတည်ဆောင်သူတွေဒီနဲ့ကိုကထိတွေ့ဖို့ရတိုင်းကိုများလာတယ်အဲ့တော့စိုးရိမ်သိရှိတဲ့သူတွေအနေနဲ့ကတော့မိမိအိမ်မှာလိုအပ်မှပဲအပြင်ထွက်တယ်လက်ကိုပကြခဏစေးကြောတန့်ပြင်ပြီးတော့ကိုယ့်ရဲ့နှာခေါင်းပတ်နာကိုဒီလက်ကိုကင်ကြယ်မှုကိုရှော့ချလိုက်မယ်ဆိုရင်စိတ်တို့ရာဂိုင်းလုံးကတော်တော်လေးနေသွားမယ်လို့ကျွန်တော်အနေနဲ့ခြင်းမစမ်းပါဒီတိုင်းပဲကြံနေပြီးကျပါ
ဟုတ်ကဲ့ခင်ဗျခုနကကျွန်တော်ဥစိတ်မောင်ပြောသွားတဲ့ကိစ္စကိုပြန်ထောက်ပြီးမြည်ကြပါလေမြန်မာကြည်လက်ဒေတာတွေမြန်မာနေပြည်တော်မှာလူတွေကစောင်းနေကိုပဲပူပူပြီးတော့ဥစားပြီးနေရတယ်ဒီကိစ္စကိုမလှည့်နိုင်ဘူးအဲ့တော့လူတို့ကြားထဲမှာကောအခုယောဂကဘာမှာတော်လေးစိုးရိမ်ကြတယ်ပြန့်နှံ့နေကြတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ awareness ပေါ့နော်သတိပြုမိတာဒီ coronavirus နဲ့ပတ်သက်လို့သတိထားကြတဲ့အနေထားကိုမြန်မာနိုင်ငံမှာဘယ်လိုများရှိပါလဲခင်ဗျအ
ဲ့တော့မျိုးပေါ်မှာရှိတဲ့သူတွေဒီနေကတော့အများကြီးကတော့သတိထားမိကြတယ်သတိထားမိပေမဲ့ဒီကာကွယ်ရေးလုပ်ငန်းတွေကိုတူးချင်းတူးချင်းဆောင်ရွက်မှုအပိုင်းပေါ့နော်အဲ့ဒီအပိုင်းနေမှာတော့အဲဒီနေ့လေးလိုအပ်ချက်ရှိတာပေါ့နော်လိုအပ်ချက်ရှိတယ်ဆိုတာတော့သူများ public area တွေမှာလူသွားလူလာအဲရှိနေတုံးပဲပေါ့နော်ဆိုရှင်နေနေမှာလည်းသွားလာလှုပ်ရှားနေတုံး shopping mall တွေမှာလည်းဈေးဝယ်မပြတ်ကြဘူးပေါ့နော်ဆိုတော့ဒါကြောင့်ဟိုစိုးရိမ်လွန်ပြီးတော့အပြင်မထွက်တဲ့အနေထားမျိုးထီတော့မရောက်သေးဘူးအဲ့ဒါကလည်းဒီ conference ရှိသေးတာလည်းဖြစ်နိုင်တယ်ဒီယောဂနဲ့ဆွေးရောင်ပြီးပြေဆုံးသွားတယ်လို့ပညာချက်ထုတ်ထားတာလည်းမရှိတာလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒီကဘာနဲ့နှက်ဖြစ်နေတာလေးတွေဖတ်ရှုပြီးတော့စိုးရိမ်စိတ်ကလေးတော့ပေါ်သွားတော့လေတကယ်တမ်းကိုယ့်ရဲ့လက်တွေမှာစိုးရိမ်လို့ဆိုပြီးအလုပ်မသွားတဲ့လူတွေစိုးရိမ်လို့ဆိုပြီးတော့ပုံမှန်လုပ်နေတဲ့အလုပ်ကိုမလုပ်ဘဲနေတဲ့သူကတော့ကျွန်တော်ထင်တယ်ရာဂိုင်းလုံးအနေနဲ့ငြင်းနေလို့ဖြစ်ပါတယ်။ဟောအဲ့တော့တကူကြီးတကာရဟာကြီးပြောဟိုယောဂကာကွယ်ရေးကိစ္စကြီးပြောမယ်ဆိုရင်တော့ချောင်းဆိုးနာချေတဲ့လူတွေဒီအခုချိန်ကြီး code etiquette ကိုလိုက်နာတဲ့သူတွေဟိုမရှိသေးတာတွေ့နေရတယ်ပေါ့နော်။အဲ့ကျွန်တော်တို့စိုးရိမ်တာလဲဒါပဲ။ကိုကသွားလာတဲ့သူဒီနာဖြတ်သွားတဲ့သူတယောက်ကများစောင်းစိုးမိလိုက်တယ်။နှစ်ခုပဲလက်ပြီးနှာချီလိုက်ရင်ဆိုတော့စိုးရင်ကြီးလေးတွေကတော့အခုအချိန်မှာအဲလူတိုင်းကိုယ်စီရှိနေကြတာပေါ့နော်။ဒါကြောင့်တတ်နိုင်လေဒီသွားလာတွေကိုချိန်ချုပ်တယ်လူများရှိတဲ့နေရာကိုတတ်နိုင်ရင်စောင့်ကြည့်နေဆိုရင်တော့ကိုယ့်ရဲ့စိုးရင်ကြီးလည်းပြောင်းမယ်။ကိုယ့်ကိုဒီပိုးဝင်ရောက်မှုကိုလည်းဟာတာစီပီတာဖြစ်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မိချင်တာကဒီယောဂပိုးရဲ့အန္တရာယ်ပေါ့နော်။ဆိုလိုတာကပြောမယ်ဆိုရင်ကျွန်တော်လူမှုကွန်ရက်ဒီမြန်မာလူမှုကွန်ရက်ဒီမှာစိုးရိမ်တဲ့လူတွေကတော်တော်ကြီးစိုးရိမ်တခြင်းနဲ့ရင်းနေကြတွေ့ရပါတယ်ခင်ဗျာတကဘာလုံးမှာပြောရမယ်ဆိုရင်တော့တသိန်းကျော်မှာ3,000-4,000တည်တဲ့နှုံးပေါ့နော်အနေထားယောဂရှိတယ်အဲ့တော့တကယ်ပဲဒီယောဂပိုးကဖြစ်လာရင်မြန်မာနိုင်ငံထဲမှာဖြစ်လာရင်ရောစိုးရိမ်တခြင်းဖြစ်ရမယ့်အနေထားမြန်မာနိုင်ငံအနေထားနဲ့ရှိပါလားဒေါက်တာမိုးရံနဲ့မိုးအောင်ကျော်နိုင်အမြင်သိကြပါလား
အဲ့
အဲ့တော့ဒီရောဂါကိုအဓိကကြောက်တာကဟိုကုသမှုတားမြန်တယ်ပေါ့နော်ကျွန်တော်ရှေ့မှာကြုံတွေ့ခဲ့ဘူးတဲ့ဒါပဲဒီတဲ့ဆိုင်ကုသမှုကအရင်မြန်တယ်အရင်မြန်ပြီးတော့ပြေဆုံးမှုပြန်ကြည့်လိုက်တဲ့အခါမှာတော့ဟိုအခုချိန်မှာဆိုရင်ခုနကသူပြေဆုံးမှုကသုံးရကန်ဝန်လေးရကန်လုံးဖြစ်တယ်ကြည့်တယ်လို့တွေ့ရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကလူလဲလူလက်တွေမှာပြေဆုံးမှုထက်လဲပြီးတော့တက်ကြ
ဒီလိုအိမ်သားနဲ့ဆွေးနွေးဖို့အဆက်ချက်ပေါ့နော်အဲ့တော့ယောဂဘုဖြစ်ခဲ့ရင်အဲ့တော့ဟိုကျမ်းမာတဲ့လူပြောင်းနေတာလေအဲကိုယ့်အတွက်သိဆုံးမှုသာတလောက်မများဘူးဆိုတာလေဆိုလေးလာလိုက်တဲ့အခါမှာကိုယ့်အတွက်ဒီကမှုငယ်ငယ်ကျော့ပါတယ်ဘယ်လိုထိုင်နေအသက်30လေးလေးပိုင်းနေသေးတဲ့လူတွေရှိတာပဲနော်သိဆုံးတဲ့လူတွေတွေ့နေရတဲ့အခါကျတော့အဲ့ဒါကိုလည်းယုံကြည်ပြီးတော့နော်ဒီကဝေးနီး
်ဒါလေးကိုတစ်ချက်စဉ်းစားဖို့လိုတယ်နောက်တစ်ချက်ကတော့ကိုကနေတစ်ချက်ကိုရဲ့ပတ်ဝန်းကျင်နောက်ကိုရဲ့မိသားစုဝင်တွေပြန့်နှံ့မှာကတော့သွင်းရအကောင်းမဲ့လို့ကျွန်တော်အကောင်းဆုံးမဲ့လို့ကျွန်တော်ဖြစ်နေတယ်ပေါ့နော်ဥပမာဆရာတို့ပွဲလမ်းတပင်သွားတဲ့လူတွေဒီလူငယ်လူလတ်တွေပဲဖြစ်နေအကယ်၍ညာအဲ့ဒီကနေကိုရှိတဲ့လူတယောက်ပါလို့သူစီကနေလူညာသူ့ပတ်ဝန်းကျင်ကလူတွေကူးဆက်လာတိုင်းကျဲမယ်ဆိုရင်သူတို့ဒီကိုရဲ့အိမ်ပြန်ရောက်တဲ့အခါမှာကိုမိသားစုဝင်တွေကိုကူးဆက်ကူးဆက်နိုင်တယ်ကျွန်တော်တို့အဲ့လိုကူးဆက်တဲ့အခါမှာယောဂဆန်ရှိတဲ့လူအသက်ကြီးရွယ်ရှိတဲ့လူကိုမိသားစုဒီဝင်နေကိုချစ်ခင်ညံလို့တဲ့သူတွေကဒီပိုးချောင်းကိုကိုတည်ဆောင်တဲ့ပိုးချောင်းမိမိကိုယ်တိုင်တတ်အမြင်မရှိတော့လဲသူတို့မှာအသက်အမြင်ရှိနိုင်တယ်ဆိုတော့အဲဒီပေါ်ယူစားလေးရှိရင်တော့ဒီပိုးကိုကိုယ့်ရဲ့ခန္ဓာကိုယ်ရဲ့မဝင်အောင်ဘယ်လိုကားကွယ်တားဆီးလဲဆိုတဲ့ဟာကိုပို့ပြီးတော့အာရုံစိုက်မိမယ်လို့ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လည်းအခုလက်ရှိအခြေအနေမှာစိုးရိမ်တာကတူးချင်းကံဒီတစ်ခုပြောင်းတဲ့သူတွေကိုနော်မိဆက်ရည်ပြတ်နှံ့သွားမှာကိုအဆိုးရုံဖြစ်နေတယ်။နောက်တစ်ချက်ကတော့ဒီဆုံးမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီအဆုံးဆောင်တဲ့အဆင့်ရောက်သွားပြီဆိုရင်စနေတစ်ချက်ကုသမှုခံယူတဲ့သူနောက်တစ်ခါရက်စပီရိတာလေးခေါ်တဲ့အသက်ရှင်သက်သုံးဉာဏ်ဉာဏ်ဆနိုင်တဲ့လူတွေမှာအသက်ရှင်သန်မှုအကျဉ်းများတယ်လို့ပြောရတယ်။ဆိုတော့ဒီအချက်ကိုပြောမယ်ဆိုရင်တော့ကျွန်တော်နိုင်ငံမှာအားနည်းတာဖြစ်ပါတယ်။ဆိုတော့လူတစ်ခါရဲ့အများကြီးများဒီအဆုံးဆောင်ယောဂဖြစ်ပြီးတော့ဒါရှိတဲ့လိုအပ်တဲ့အခြေအနေများဖြစ်လာရင်အဲ့ဒီအချိန်မှာကျွန်တော်တို့စီစဉ်ဆောင်ရွက်ရမှာတော်တော်လေးအခက်အခဲတွေ့နေလို့မြင်ပါတယ်။ဒါကြောင့်မို့အဲ့ဒီအချက်မရောက်ခင်မှာနော်ဒီအုပ်မိဖို့လိုတယ်၊သိရှိဖို့လိုတယ်၊သိတာမှုစောစောစဖို့လိုတယ်လို့မြင်ပါတယ်။ဒါဒီကိုယ့်ရဲ့လူတူးချင်းတူးချင်းဒီဒီသိတာမှုဒီလမ်းနဲ့ဖြစ်ပြနိုင်တဲ့နည်းလမ်းတွေသိရှိရမယ်တူတူသိတာမှုပေးမဲ့ကျန်းမာရေးဝန်ထမ်းတွေရတယ်။ဒီတိုင်းကိုစောစောစီစီဆောင်ရွက်မယ်။နောက်မိမိကိုယ်ကိုယောဂပူမကူးဆက်အောင်စာဝယ်ဖို့အတွက်ကတော့ကျမ်းမာရေးဝန်ထမ်းတွေတင်တာအရေးကြီးဆုံးဖြစ်ပါတယ်။
ဟုတ်ကဲ့ခုနက
ဆက်လက်တွေအကုန်လုံးချုပ်ပုံသုံးသပ်မိမယ်ဆိုရင်တော့ကျွန်တော်တို့ကဒီအားကိုရောနေအောင်နော်ကူးဆက်မှုရောနေအောင်လုပ်နိုင်တယ်ဖြစ်ပါတယ်။
ဟုတ်ကဲ့ခုနကဒေါက်တာမူအောင်ကျော်နိုင်ပြောသားတဲ့ချက်ကိုကျွန်တော်ပြန်ပြန်ထောက်ချင်ပါတယ်။ခုနအဆိုးရယောဂတွေအစုလိုက်ပြုံလိုက်ရည်ဖြစ်လာပြီဆိုလို့ရှိရင် facility ပေါ့နော်လုံနိုင်မဲ့အနေအထားကအားနည်းရဆိုတော့ကျွန်တော်ခုနပြောလို့ကာကွယ်ရေးအတွက်ကတော့ခုနပြောလို့လေစိတ်တီဂိတ်တီမှာတော်တော်လေးဟိုစစ်ဆေးပြီးတော့လုံနေရရှိတယ်။အဲ့တော့ယောဂထိမ့်ချုပ်ရေးပတ်သက်လို့ပြင်ဆင်ထားမှုကအားရကျေနပ်စရာရှိပါလားလက်ရှိအနေအထားမြန်မာနိုင်ငံထဲမှာယောဂဖြစ်လာနေ
တယ်။ဒါအနေနဲ့ကသူကရုပ်တရက်ကြီးကအစိုးရအောင်သင်ရောက်ဖို့ထက်ကိုဆိုရင်သူရဲ့အရှိမပူဂိုမဲလို့စဉ်းစားမျိုးခေါ်တဲ့ဟို low grade ဒီပါအခြားဒီနည်းနည်းပေါ့နော်တရားပါဝင်ခြင်းလောက်ဖြစ်မယ်။ချောင်းဆိုးတာလေးနဲ့စပြီးတော့အဲ့ရနေ9ရက်နဲ့တစ်ခါလောက်မှမှအဆုတ်သေးကိုနော်အစိုးရအောင်ယောဂလက္ခဏာနဲ့အသက်ရှူရခက်တဲ့အဆင့်ကြီးရောက်တယ်လို့အကြံဉာဏ်သေးလာချာချက်ပြရကျွန်တော်သိရတယ်ပေါ့အဲ့တော့ကိုကစပြီးတွေ့လိုက်ပြီးတဲ့လူများဒီလူနာများဒီပထမပိုင်းမှာတွေ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြင်းထန်တဲ့အဆင့်ကြီးမရအောင်ကြိုတင်ဆေးကုသမှုခံယူထားမှာပေါ့နော်အဲ့တော့အဲ့လိုခံယူထားရနေမှာတစ်ဖြစ်နောက်တစ်ဖြစ်ကအစိုးရံတွေဒီတစ်ဖြစ်ဖြစ်များလာမှာပေါ့အဲ့တော့ဒါကတော့ဒီယောဂပူပူဆက်ပြောင်းနေတဲ့နိုင်ငံတွေရတဲ့လူနာရဲ့အခြေအနေတွေကျွန်တော်တို့လေ့လာပြီးရောပြောတာဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့လည်းအခုချိန်မှာကျွန်တော်တို့ကဒီဟို contact history မရှိတော့လဲလေအဆုတ်ရောင်တဲ့လက္ခဏာရှိတဲ့လူများများကိုသင်ပေါ်မှာစောင့်ကြည့်စစ်ဆေးနေတာမျိုးတွေရှိတာပေါ့နော်အဲအကယ်၍များသူတို့စီမှာ virus ပြည့်ခဲ့လို့ရှိရင်သူနဲ့ contact တွေကိုလည်းကျွန်တော်တို့ကတခြားမပြတ်နိုင်အောင်ဖိနှိပ်ရမယ်လို့ဒီအဆုတ်ရောင်အစ်စ်မရောက်ခင်မှာသူတင်ကုသမှုပေဒီပျောက်ကင်းနိုင်ရင်တော့ဒါဆောင်းနိုင်ငံတွေအကောင်းဆုံးလို့ထင်တယ်အဲ့ဒီအစ်စ်ကိုကျွန်တော်ကလွတ်ထွက်သွားပြီးတော့အဆုတ်ရောင်တဲ့လူတွေကိုကြိုင်နဲ့အများကြီးဖြစ်လာရင်တော့တော်တော်လေးကိုအကျက်တဲဖြစ်မယ်လို့ကျွန်တော်ကထင်မြင်မိတာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးလေးတစ်ခုမေးချင်ပါတယ်အဲ့ဒါက တော်ရရှင်တွေရေးထားတဲ့မှတ်ချက်ပေါ်မှာပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဖိတ်ခေါ်တဲ့အခါမှာနောက်ကအောက်မှာမှတ်ချက်ရေးတယောက်ကဒီဗမာပြည်ဟာဗုဒ္ဓဘာသာဖြစ်လို့ယောဂမကူးဆက်ဘူးဆိုတဲ့ယူဆတွေဗုဒ္ဓတရားတော်နဲ့ညီနေထိုင်ကြလို့မကူးဆက်တဲ့ယူဆတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲမှာရေးသုံးသပ်တာတွေ့ရပါတယ်ခင်ဗျဒါနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကျော်နိုင်အဲ့ဒါလေးနဲ့ပတ်သက်လို့တော်ရရှင်တွေတုံ့ပြန်ဆွေးနွေးပေးစေချင်ပါတယ်
အဲ့တော့ဘာသာတရားနဲ့ပတ်သက်ရင်ကျွန်တော်တို့လည်းဒီတရားသာသာလိုတရားစာပြီးဖတ်ရှုတာကြီးလုပ်ပါရဲ့အဲ့တော့ဗုဒ္ဓဘာသာတရားအရယောဂဘုမှုဆက်တာမရှိဘူးလို့ဘုရားဟောတဲ့အချိန်မှာမပါပါဘူးနောက်တော့ဗုဒ္ဓဘာသာပိုးကွယ်တဲ့အတွက်ကြောင့်ဒီပိုးမဝင်နိုင်ဘူးလို့ဘုရားမဟောထားဘူးလက်ကဘုရားဟောထားတာကတော့တက်တန်းစီရင်အကြောင်းမျိုးကြီးနဲ့ပေးဆုံးနေတယ်အဲ့တော့ကိုယ့်ရဲ့တက်တန်းကဘယ်စင်ထိနေရမလဲဆိုတာကျိုးပြီးဘူးမှမသိဘူးလေပြောထားပါတယ်အဲ့တော့အဲ့ဒါကိုကံယုံပြီးသုဖို့မင်းနဲ့ဆိုလို့ကကိုကဘုရားဘာသာကိုးကွယ်လို့နော်ဆရာတရားယုံကြည်လို့ဒီပိုးမဝင်လို့မျိုးစပါနဲ့ကိုရဲ့တက်တန်းကုံဆုံးတဲ့အချိန်နဲ့ဒီပိုးဖြစ်ပြနေတဲ့အချိန်နဲ့တွေ့မယ်ဆိုရင်ကို့မှာအန္တရာယ်ရှိနိုင်ပါတယ်နော်ဒါကြောင့်မလို့ဒီဟာကိုလည်းဟိုတိတ်တဲ့ဇေမားကမျိုးဟိုယူဆမှုမရှိဘဲနဲ့တစ်ခါကလည်းကိုလောက်ရမယ်ဆရာတရားလို့ကိုလည်းလောက်ရမယ်ညီးပြီးတစ်ခါကတော့လည်းစာဝယ်တဲ့နီလန်းနေကိုတောင်းရက်ဖို့အရေးကြီးပါတယ်အထူးသဖြင့်တော့ကျွန်တော်ပြောလို့ကိုရဲ့ကံကြောင့်လို့ကိုတက်မပြေတော့လေပိုးများသုတ်စီခန္ဓာကိုလည်းဝင်ရောက်ခဲ့ရင်ကိုပတ်ဝန်းကျင်မှာရှိတဲ့ကံနေနေရလူဒီကူးသွားလို့ရှိရင်သူ့အတိုင်းအနေဖြစ်တယ်အဲ့ဒါလေးကိုတော့ဟိုအမြဲစဉ်းစားသင်ခြင်းသင်ပါတယ်လို့ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုတည်းပေးချင်ပါတယ်အခုလက်ရှိအာနာပါနီဒီနဲ့ကာကွယ်ထိန်းချုပ်ရေးလုပ်နေတာရှိပါတယ်အတိတ်ကလိုအပ်ချက်ဘာတွေရှိနေမယ်လို့ထင်ပါလဲမြန်မာနိုင်ငံအတွက်ဆိုရင်ကာကွယ်ထိန်းချုပ်ရေးအတွက
်ကာကွယ်ထိန်းချုပ်ရေးမှာကျွန်တော်တို့အဓိကကောင်းစံကိစ္စပေါ်နော်အဲ့ဒါလေးမှာအဲတိတိမတွေ့သေးဘူးအဲ့တော့ဟိုကျွန်တော်တို့ဆင်းရဲတဲ့ခါမှာတချို့ကြီးချင်းချင်းပြောတဲ့ခါမှာကျွန်တော်တို့ကဟိုအဲ့လိုဟိုပြောနေတဲ့သူတွေကများဒီပိုးကိုတွေးဆခြင်းလားမသိဘူးဆိုပြီးတချို့ကြီးကအဲ့လိုသုံးသပ်ကြတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကပိုးကိုမတွေ့ဟိုပိုးမရှိတာသဘောကြပါလေပိုးရှိပြီးတော့လွတ်သွားမှာမတွေ့လိုက်မှာကိုကျွန်တော်တို့ကစိုးရိမ်နေကြတာပါနော်အဲ့အဲ့ဒါနဲ့ပတ်သက်ပြီးပြောရင်ဒီသုံးသွားတဲ့သူဟိုတန်တရားလူနာလို့လည်းပြောထားတယ်ခြေလေးတိတ်ဆုံးသွားတယ်ဒါပေမဲ့ဒီပိုးမထွေတဲ့အတွက်ကြောင့်မလို့ဒီຢာရင်းနဲ့ပတ်သက်ပြီးဆိုးရွားမရှိဘူးဆိုပြီးတော့ဇက်တန်လိုက်မှာဆက်စားရင်တော့ကျွန်တော်တို့ကဒီတိတ်ဆုံးသွားတဲ့၃ယောက်ဒီအဆုတ်ရောင်နမူနီးယားယောဂနဲ့ပေးတာဟုတ်ပါသလားဒါမှမဟုတ်ဆုတ်ရောင်နှလုံးရောအဆုတ်ရောင်နဲ့ယောဂနဲ့ပေးတယ်ဆိုရင်ဒီဗိုင်းရပ်စ်ကိုကိုမတွေ့လိုက်လို့လားနောက်တစ်ခါဒီတိတ်ဆုံးသွားပြီးရဲ့နောက်မှာဒီ post mortem examinationအဲ့တော့ဒီကိစ္စသိပြီးတော့ဒီဟိုဗိုင်းရပ်ပိုးတွေများရှားဖို့ဆစ်ဆီးသေးသလားပေါ့เนาะအဲ့တော့ confirm case မတွေ့ရတဲ့အခါကြီးမှာဒီအချက်ကလေးတွေကိုကျွန်တော်တို့ကသိချင်ပြီ
ကျွန်တော်တို့အချိန်လဲဆစ်သွားလို့ပါဒေါက်တာမိုးအောင်ကျော်နိုင်အခုလိုပါဝင်ဆွေးနွေးပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ချိန်ဆစ်သွားလို့တမပါပဲရနာခွေပြီပါခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်လေးကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပ
ကိုယ်တော်ညအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တရားလေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုအင်ကာညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီကျင်းပင်ဒီကနေ့တွားရောက်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတစ်ပါးလူ8000ကျော်ကူးစက်ခံရပြီးတော့3100ထက်မနည
်းထိ
ဆုံးခဲ့ပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီပထမဆုံးတွားရောက်တာပါ။ရှေခန်းဝန်ထမ်းတွေနဲ့လူနာတွေကိုသမရရှိတော်ရောက်တွေ့ဆုံမှာဖြစ်တယ်လို့ယောဂကာကွယ်ထိန်းချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြီးစုစစ်ဆေးသွားမယ်လို့တရုတ်အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ကမ္ဘာ့ရေနံစင်းလုံးကျဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်သတင်းလာနေကအာရှဒေသအစုရှယ်ယာဈေးတွေအကြီးကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်။ဂျပန်နိုင်ငံကနီကေးအစုရှယ်ယာအညွန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပေမဲ့နောက်ပိုင်းမှာတစ်ရခိုင်နယ်တို့အတက်ပြခဲ့ပြီးတော့ဟောင်ကောင်ဟန်ဆန်အညွန်ကိန်းတစ်တရမလေးအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟိုင်အညွန်ကိန်းကနှစ်ရခိုင်နှုန်းလောက်ဈေးတက်ခဲ့ပါတယ်။တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းမျိုးကြောင့်လာရောက်မဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းဆေးစစ်ချက်ရယူရမယ်လို့ဆိုးမျိုးမြန်မာတရုံကသတင်းထုတ်ပြန်ထားပါတယ်။ကိုရီးယားနိုင်ငံကသတ်မှတ်ပေးထားတဲ့သက်ဆိုင်ရာစီးရုံစီကံတွေကလည်း COVID-19 ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းကြိုတင်ဆေးစစ်ချက်ယူထားသူတွေကိုရောမြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်ပြုမယ်လို့မတ်လ10ရက်နေ့စွဲနဲ့မြန်မာတရုံကသတင်းထုတ်ပြန်ထားပါတယ်။
အင်ခါညဘက်ထိတ်တန်းရောက်နေတဲ့တန်ငါတကာသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဂျူတွေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ပါတယ်။ဖွေရီသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
Welcome to the Voice.